You from the Voice of America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2024ခုနှစ် January 22ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွှင့်စီစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15653ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မူကကျမစုမောပါ။
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာဒေသကအစ္စရေးရဲ့စစ်စင်ရေးအပေါ်မှာ EU နိုင်ငံခြားရေးမူဝါဒအကြီးအကဲကသတိပေးလိုက်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ရဲ့အာဖရိကခီးစဉ်စတင်လိုက်ပါပြီတမိုင်းဝင်မွတ်စလင်ဘလီတည်ရှိနေတဲ့နေရာမှာတည်ဆောက်လိုက်တဲ့ဟိန္ဒူဘုရားကျောင်းဖွင့်ပွဲကိုအိန္ဒိယဝန်ကြီးတက်ရောက်ခဲ့ပါတယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညမှာတော်ရရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရှမ်းပြည်နယ်မြောက်ပိုင်းကမိုးမိန်မြို့နဲ့မဘိန်းမြို့ကိုတနင်္ဂနွေနေ့မနက်ပိုင်းတုန်းက KIA ကချင်နဲ့ပူးပေါင်းတပ်တွေကသိမ်းယူနိုင်ခဲ့ပါတယ်လို့ KIA ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ
်မဘိန်းကလည်းမနေ့ကမနေ့ကတင်းလိုက်တယ်ကျွန်တော်တို့ KIA တို့တော့နောက် AA တို့ PDF တို့ပေါ့အလုံးပူးပေါင်းပြီးမှဖွင့်စည်းပြီးမှမနေ့ကတင်းလိုက်တယ်
ဒီသတင်းအပြည့်အစုံနဲ့အတူအိန္ဒိယမြန်မာနယ်စပ်တစ်လျှောက်ခြံစည်းရိုးခတ်ဖို့ပြင်ဆင်နေတဲ့အပေါ်မှာဒီအိန္ဒိယဘက်ကပြေးတဲ့ဒုက္ခသည်တွေနဲ့အကူအညီရောင်းဝယ်ရေးအပေါ်တက်ရောက်နိုင်မှုအခြေအနေနောက်ထိုင်းနိုင်ငံကမြန်မာအလို့သမားတွေလုပ်နေတဲ့စက်ရုံတွေမှာမြန်မာနိုင်ငံကစစ်ဘေးရှောင်တွေအတွက်အကူအညီရန်ကုန်ဝေရှာဖွေနေတာဒီလိုသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခေလေးနဲ့အတူပြောပြပေးပါမယ်ရှင်
ဂါဇာကမ်းမြောင်ဒေသမှာရှိတဲ့ဟာမတ်စ်တွေပေါ်မှာအစ္စရေးရဲ့တိုက်ခိုက်နေတဲ့ပုံစံဟာမျိုးဆက်သစ်တွေကြားမှာအမုန်းတရားတွေအမြင့်တွေ့စီနိုင်တယ်လို့ဥရောပသမဂ္ဂ EU နိုင်ငံခြားရေးမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရစ်ကဒီကနေ့ပဲပြောလိုက်ပါတယ်။အစ္စရေးနိုင်ငံခြားရေးဝန်ကြီးအစ္စရေးကနဲ့ပါလက်စတိုင်းထိပ်တန်းတန်တမန်ရီယက်အယ်မာလ်ကီတို့နဲ့ EU ဝန်ကြီးတွေရဲ့တီးခြားတွေ့ဆုံဆွေးနွေးပွဲမတိုင်ခင်မှာပဲအခုလိုပြောလိုက်တာလည်းဖြစ်ပါတယ်
။ We have in mind what Hamas is, what Hamas has done.And certainly we reject and we condemn. But the peace and the stability.
Hamas ဆိုတာဘလို့လူတွေသူတို့ကဘာတွေလုပ်ခဲ့တယ်ဆိုတာတွေကိုကျွန်တော်တို့စိတ်ထဲမှာမှတ်ထားပါတယ်။သူတို့လုပ်ရက်တွေကိုလက်မခံတယ်လို့ရှုတ်ချပါတယ်။ဒါပေမဲ့ငြင်းချင်းရင်းနဲ့တည်ငြိမ်ရေးကိုစည်ရင်းနဲ့တိဆောက်လို့မရနိုင်တယ်လို့အခုလိုပုံစံမျိုးနဲ့လည်းမဖြစ်နိုင်ပါဘူးလို့ EU နိုင်ငံခြားရေးမူဝါဒရေးရာအကြီးအကဲဘော်ရက်ကသတင်းတောက်တွေကိုပြောခဲ့တာပါ။ဂါဇာမှာအရက်သားတိဆုံးမှုတွေများပြားနေတဲ့အပေါ်ဝေဖန်နေတဲ့အနောက်နိုင်ငံတွေကအရာရှိတွေထဲမှာ EU နိုင်ငံခြားရေးမူဝါဒရေးရာအကြီးအကဲလည်းအပါအဝင်ဖြစ်ပါတယ်။ Hamas ထိန်းချုပ်ထားတဲ့ဂါဇာဒေသကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ကြေးရစစ်ကြောင်းအမျိုးသမီးနဲ့ကလေးတွေအများစုအပါအဝင်ပါလက်စတိုင်းအနည်းဆုံး 25,105 ဦးတေဆုံးခဲ့ကြောင်းပြောဆိုထားပါတယ်။ဒါပေမဲ့တေဆုံးသူစီးရင်မှာဟာမတ်စ်အရေးအတွက်နဲ့အရက်သားအရေးအတွက်ကိုခွဲခြားဖော်ပြထားခြင်းမရှိပါဘူး။တိမ့်နဲ့ချီတဲ့အရက်သားတွေဟာအမိုးကာမရှိ၊စားစရာမရှိ၊စေးဝါးမရှိဘဲနဲ့ဘုံကျဲမှုတွေကြားမှာဘလို့နေနေကြရပါသလဲ။နေစဉ်နဲ့အမျှအရက်သားတွေဘလို့အသက်ခံနေရသလဲဆိုတာကိုပြောပြစရာစကားလုံးမရှိတော့ပါဘူးလို့လည်းဥရောပသမဂ္ဂနိုင်ငံခြားရေးမူဝါဒအကြီးအကဲကပြောထားပါသေးတယ်။ဒီဘက်ကတော့ဟာမတ်စ်သွေးကြွတွေကလူနေရက်ွက်တွေအောက်မှာဆက်သွယ်ရေးဆိုင်ရာဥမင်နှိုင်ကောင်းတွေကိုရည်ရွယ်ချက်ရှိရှိတိဆောက်ပြီးတော့တိုက်ခိုက်နေတဲ့အတွက်ကြောင့်မို့လို့အရက်သားတွေကိုအန္တရာယ်ဖြစ်ရတာလို့တုံ့ပြန်ထားပါတယ်ရှင်
ယူကရိန်းနိုင်ငံရဲ့နေရာတော်တော်များများမှာရုရှားရဲ့ညဘက်ဒရုန်းနဲ့တိုက်ခတ်မှုတွေကိုဟန်တားနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောဆိုလိုက်တယ်လို့ရုရှားတာဝန်ရှိတဲ့သူတွေဘက်ကလည်းယူကရိန်းအရှေ့ပိုင်းကရုရှားတို့ထိန်းချုပ်ထားတဲ့မြို့မှာယူကရိန်းတို့အပြင်းထန်တိုက်ခိုက်ခံရကြောင်းပြောလိုက်ပါတယ်။မာကိုဗစ်ခါဆန်နဲ့ဒညက်ပရိုထရက်ဒေတာတွေအပါအဝင်ယူကရိန်းရဲ့ဝေဟင်မှာရှိတဲ့ရုရှားဒရုန်းရှစ်စင်းစလုံးကိုလေကြောင်းကြံကာကွယ်စနစ်ကနေပြစ်ချနိုင်ခဲ့တယ်ဆိုတာကိုယူကရိန်းလေတပ်ကပြောပါတယ်ရုရှားအစိုးရပြောခွင့်ရဒမထရီပစ်ကိုကကတော့ဒေါနက်မြို့မှာတနင်္ဂနွေနေ့တုန်းကအရက်ဖက်အဖွဲ့အစအဦးတွေကိုတိမ့်ကျုံတိုက်ခိုက်မှုကြောင့်လူ28ယောက်ထဏ်မင်းတေဆုံးခဲ့ကြောင်းပြောဆိုခဲ့ပါတယ်ဘောလ်တစ်ပင်လယ်ကလောင်စာတင်ပို့တဲ့နေရာကိုတိုက်ခိုက်ခံရမှုဟာယူကရိန်းတို့လက်ချက်လို့ယူဆထားပြီးတော့လက်တုံ့ပြန်မယ်လို့လည်းရုရှားအစိုးရပြောခွင့်ရပုဂ္ဂိုလ်ကဒီကနေ့ ောပါတယ်တိုက်ခိုက်မှုဆွဲချက်ပေါ်ယူကရိန်းဘက်ကတော့တုံ့ပြန်တာမရှိသေးပါဘူးနှစ်နှစ်နီးပါးကြာရုရှားရဲ့ကျူးကျော်စစ်အတွင်းမှာအရက်ဖတ်နေရာတွေကိုအဝေးထိန်း drone တွေမဆိုင်နေနဲ့ရုရှားတို့အကြိမ်ကြိမ်တိုက်ခိုက်တာကြောင့်ယူကရိန်းအရက်သားထောင်နဲ့ချီပြီးတော့အသက်ဆုံးခဲ့ရပါတယ်ရှင်
အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာအာဖရိက၄နိုင်ငံခီးစဉ်တွေကတခုဖြစ်တဲ့ကတ်ဗတ်နိုင်ငံခီးစဉ်မှာဝန်ကြီးချုပ်ယူလစ်ကိုဟေရူစီဗာနဲ့ဒီကနေ့ပဲတွေ့ဆုံခဲ့ပါတယ်။ဒီခီးစဉ်ထဲမှာကတ်ဗတ်နိုင်ငံမြို့တော်လည်းဖြစ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အကူအညီပေးရေးအေဂျင်စီတခုဖြစ်တဲ့ Millennium Challenge Corporation ရဲ့ဖွံ့ဖြိုးရေးရန်ပုံငွေရထားတဲ့မြို့ဖြစ်တဲ့ Paris မြို့ကိုတွားရောက်မှာဖြစ်တယ်လို့ Africa Flag ဘောလုံးပြိုင်ပွဲပွဲစဉ်တစ်ခုဖြစ်တဲ့ Ivory Coast နဲ့ Equatorial Guinea နှစ်နိုင်ငံရဲ့ဘောလုံးပွဲစဉ်ကိုလည်းတက်ရောက်အားပေးမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူ Matthew Miller ကလည်းဘလင်ကင်ရဲ့အာဖရိကခီးစဉ်ဟာနှစ်နိုင်ငံကုန်သွယ်မှုကိုမြင့်တင်ဖို့နဲ့အာဖရိကတိုက်နယ်ဒေသရင်းနိုင်ငံတွေမှာအလုပ်ကိုင်အခွင့်အလမ်းတွေတိုးမြင့်နိုင်ဖို့နဲ့ကမ္ဘာစည်းကွက်မှာအာဖရိကကိုနိုင်ငံဝင်ရောက်နိုင်ဖို့အတွက်အားပေးကူညီမှုတွေကိုအလေးနက်ထားလှုံ့ဆော်သွားမှာဖြစ်တယ်လို့ခီးစဉ်မတိုင်ခင်ကတည်းကပြောထားပါတယ်။အာဖရိကရေးရလက်ထောက်နိုင်ငံသားရေးဝန်ကြီးဖြစ်တဲ့မော်လီဖီးလ်ကလည်းအင်အားကြီးမားတဲ့ဒီမိုကရေစီနိုင်ငံအဖြစ်ကဗတ်နိုင်ငံကိုတင်စားပြောဆိုထားပါတယ်။ဘလင်ကင်ရဲ့အာဖရိက၄နိုင်ငံခီးစဉ်မှာအာဗီကိုစ်၊နိုင်ဂျီးရီးယားနဲ့အင်္ဂိုလာတို့ကိုလည်းတွားရောက်မှာဖြစ်ပါတယ်ရှင်။
ရီပါဘလီကန်ပါတီတွင်သမရလောင်းရွေးပြိုင်ပွဲတွေမှာသမရဟောင်းဒေါ်နယ်ထရန့်ကိုပခုံးချင်းရှင်မဲ့အဓိကပြိုင်ဘက်အဖြစ်နဲ့သတ်မှတ်ခံခဲ့ရတဲ့ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရွန်ဒန်ဆတစ်ကသူသမရလောင်းပြိုင်ပွဲမှာဝင်ပြီးတော့ပြိုင်တော့မှာမဟုတ်ဘူးလို့တနင်္ဂနွေနေ့ကကြေညာလိုက်ပါတယ်။တစ်ချိန်တည်းမှာပဲသမရဟောင်းထရန့်ကိုသူထောက်ခံတဲ့အကြောင်းအရင်က Twitter ဖြစ်တဲ့ Ace လူမှုကွန်ရက်မှာဗီဒီယိုနဲ့ကြေညာလိုက်တာကြောင့်ဒေါ်နယ်ထရန့်အတွက်ပါတီတွင်သမရလောင်းရွေးပွဲတွေမှာအနိုင်ရနိုင်ချေပို့ပြီးတော့မှအားကောင်းလာပါတယ်။အမေရိကန်ပြည်ထောင်စု New Hampshire ပြည်နယ် Republican Party တွင်သမရလောင်းရွေးချယ်ပွဲတွေကတော့မနှက်ဖြန်ကျင်းပမှာဖြစ်ပါတယ်။အဲဒီလိုမျိုးရွေးကောက်ပွဲမကျင်းပခင်နှစ်ရက်အလိုမှာသူဆက်မပြိုင်တော့ဘူးဆိုတာကိုကြေညာလိုက်တာပါ။အခုဆိုရင်တော့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးဟောင်းဖြစ်တဲ့ Nikki Haley တယောက်ပဲပါတီတွင်သမ္မတရွေးပွဲတွေမှာ Donald Trump ကိုရှင်ပြိုင်မဲ့သူအဖြစ်နဲ့ကြံမာတော့တယ်။အခုချိန်မှာတော့ Republican Party တွင်မှာသမ္မတဟောင်း Donald Trump ကိုအများစုကအပြတ်အသတ်ထောက်ခံနေကြပြီးတော့ New Hampshire ပြည်နယ်ပါတီတွင်သမ္မတရွေးကွဲမှာသူပဲအနိုင်ရမယ်လို့စစ်တမ်းတွေမှာဖော်ပြနေပါတယ်ရှင်။
ဒီ American အတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1180ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တနင်္လာည VOE ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်။အိန္ဒိယနိုင်ငံအယူရာမြို့ကသမိုင်းဝင်မွတ်စလင်ဗလီတည်ရှိခဲ့တဲ့နေရာမှာတည်ဆောက်ထားတဲ့ဟိန္ဒူဘုရားကျောင်းတစ်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒီကနေ့ပဲဖွင့်လှစ်ပေးလိုက်ပါတယ်။ဟိန္ဒူဘာသာဝင်တွေယုံကြည်ကိုးကွယ်ရာယာမနတ်ဘုရားအတွက်ယေရှုတည်ဆောက်ထားတဲ့ဟိန္ဒူဘုရားကျောင်းကိုလာမယ့်ရွေးကောက်ပွဲမှာဟိန္ဒူမဲဆန္ဒရှင်တွေကိုဆွဲဆောင်မှုရည်ရွယ်တဲ့အနေနဲ့ဝန်ကြီးချုပ်မိုဒီကိုယ်တိုင်ဖွင့်လှစ်ခဲ့တာပါ။ရိုးရာဝတ်စုံကိုဝတ်ဆင်ထားတဲ့ဝန်ကြီးချုပ်မိုဒီကိုယ်တိုင်တက်ရောက်တဲ့ဒီဘုရားကျောင်းဖွင့်ပွဲကိုဟိန္ဒူဖုံးတော်ကြီးတွေကဥဆောင်ကျင်းပခဲ့ပါတယ်။ဆောက်လက်ဆဒီဘုရားကျောင်းမှာပြီးခဲ့တဲ့သတင်းပတ်ကုန်လုံးကပဲအမြင့်၄ပေကျော်ရှိတဲ့ယာမနတ်ဘုရားရုပ်ထုကိုပူဇော်နေရာချထားခဲ့တာပါ။ဓမ္မတချင်းတွေကိုတည်ဆူပန်းတွေကျဲဖြန့်ပြီးတော့ကျင်းပခဲ့တဲ့ဒီဘုရားကျောင်းဖွင့်ပွဲကိုထိတ်တန့်ဆက်မှုလုပ်ငန်းရှင်တွေနိုင်ငံသမားတွေနဲ့ရုပ်ရှင်သရုပ်ဆောင်တွေအပါအဝင်လူပေါင်း8500နီးပါးတက်ရောက်ခဲ့ပါတယ်။ဒီကနေ့ကျင်းပတဲ့အခမ်းအနားဟာဟိန္ဒူအမျိုးသားရေးဝါဒီဝန်ကြီးချုပ်မိုဒီရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးစတင်မှုအဖြစ်လဲလေ့လာသုံးသပ်သူတွေကရှုမြင်ကြပါတယ်။ဘုရားကျောင်းတည်တည်ဆောက်တဲ့နေရာမှာရှိပူးတဲ့16ရာစုဗလီကို1992ခုနှစ်မှာဟိန္ဒူတွေကဖြိုချခဲ့ရမှာဘာသာရေးအဓိကရုံးတွေဖြစ်ပွားခဲ့ပြီးမွတ်စလင်အများစုအပါအဝင်လူပေါင်း2000လောက်တည်ဆုံခဲ့ပူပါတယ်ရှင်
။ထိုင်းနိုင်ငံမှာ2023ခုနှစ်ရွေးကောက်ပွဲအနိုင်ရ Mood Forward Party ရဲ့ခေါင်းဆောင်ဟောင်းဖီထာလင်ဂျန်ရယ်ရက်အပေါ်မှာမီဒီယာတစ်ခုမှအစုရှယ်ယာပိုင်ဆိုင်တာကြောင့်ရွေးကောက်ပွဲစည်းကမ်းတွေချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့လာမယ့်ဗုဒ္ဓဘူးနေ့ဇန်နဝါရီလ24ရက်နေ့မှာထိုင်းတရားရုံးကဆုံးဖြတ်ချက်ချဖို့ရှိပါတယ်။ဖီတာဟာဒီအမှုကြောင့်မို့လို့အခြေခံဥပဒေခုံရုံးရဲ့အမိန့်နဲ့လွှတ်တော်အမတ်နေရာကနေယာယီဖယ်ရှားခံထားရတာပါသူဟာ2023ခုနှစ်မေလ14ရက်နေ့ထိုင်းနိုင်ငံရဲ့ရွေးကောက်ပွဲမှာအများစုအနိုင်ရခဲ့ပေမဲ့တီဇဲဖွဲ့စည်းပုံအရရွေးကောက်ခံအောက်လွှတ်တော်ရောစစ်တ က်ကခန့်ထားတဲ့အထက်လွှတ်တော်ဘာပေါင်းတဲ့အမတ်တည်းရဲ့လုံလောက်တဲ့ထောက်ခံမဲမရတာကြောင့်သူဟာဝင်ကြီးချုပ်ဖြစ်နေရွေးချယ်မခံခဲ့ရပါဘူး။ဟာဘတ်တက္ကသိုလ်ဘွဲ့ရအသက်43နှစ်အရွယ်ဖီတာလင်ဂျရွန်ရက်ဟာထိုင်းနိုင်ငံရင်းနဲ့ဘရင်စနစ်အရာအစင်အလာအရအယိုးဆွဲနေတာတွေကိုပြုပြင်ပြောင်းလဲမဲ့အစီအစဉ်တွေချမှတ်ခဲ့တဲ့သူဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်စက်တင်ဘာလမှာ Mood Forward Party ရဲ့ခေါင်းဆောင်အဖြစ်ကနေနှုတ်ထွက်ပေးခဲ့ရပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံအနီးကပါကစ္စတန်အနောက်တောင်ဘက်ဒေသမှာလုံခြုံရေးတပ်ဖွဲ့တွေနဲ့စစ်သွေးကြွတွေကြားမှာအပြန်အလှန်ပစ်ခတ်မှုတွေကြောင့်စစ်သွေးကြွ9ဦးသေဆုံးခဲ့တယ်လို့ပါကစ္စတန်စစ်တပ်ကပြောပါတယ်။လူကတ်စတန်ပြည်နယ်ဇော့ဘ်ခရိုင်မှာဖြစ်ခဲ့တဲ့ပစ်ခတ်မှုအပြီးလက်နက်ခဲယမ်းတွေသိမ်းဆည်းရမိတယ်လို့စစ်တပ်ရဲ့အကြေညာထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပါကစ္စတန်သတင်းဌာနတစ်ခုဖြစ်တဲ့ဒွန်းသတင်းဌာနကတော့သိမ်းဆည်းရမိတဲ့အထိမှလက်နက်တွေကြီးတွေနဲ့ဖောက်ခွဲပစ္စည်းတွေပါဝင်တယ်လို့လည်းပြောခဲ့တာပါ။တင်ဇာတာပေါ်များတဲ့လူကတ်စတန်ပြည်နယ်ကတွင်းထွက်အရင်းမြစ်တွေကိုခွဲဝေပေးဖို့စစ်သွေးကြွတွေဘက်ကနှစ်ပေါင်းများစွာတောင်းဆိုခဲ့ကြပေမဲ့အခုအခါမှာတော့ပြည်နယ်လွတ်လပ်ခွင့်ကိုသာတောင်းဆိုလာကြတာဖြစ်ပါတယ်ရှင်။
တရုတ်နိုင်ငံအနောက်တောင်ပိုင်းတောင်ထူထက်ရာယူနန်ပြည်နယ်မှာဒီကနေ့မြေပြိုကျတာကြောင့်တေဆုံးသူ၈ယောက်ကိုအာဏာပိုင်တွေဘက်ကအတည်ပြုထားပါတယ်။မြေအောက်မှာပိတ်မိနေတဲ့သူကဒါဇင်နဲ့ချီပြီးတော့ရှိနေပါဗျ။နောက်ပြီးတော့အရေးပေါ်ရွှေ့ပြောင်းပေးရတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။အေးခဲနေတဲ့ရာသီဥတုနဲ့နှင်းနေထူထူထက်ထက်ကျနေတဲ့ယူနန်ပြည်နယ်မြောက်ဘက်စွန်းလီယန်ရှူးရွာလေးမှာမနက်6နာရီလောက်တုန်းကဖြစ်ပွားခဲ့တဲ့မြေပြိုကျမှုကြောင့်လူ200ကျော်ကိုလည်းဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရတယ်လို့နိုင်ငံပိုင်သတင်းမှာဖော်ပြပါတယ်။တေဆုံးသူမှာတော့၈ယောက်ကိုအတည်ပြုနိုင်ပြီးတော့၄ယောက်ကိုမြေအောက်ကနေကယ်ထုတ်နိုင်ခဲ့ကြောင်းနိုင်ငံပိုင်သတင်းမှာဖော်ပြနေပေမဲ့ကဲဆယ်နိုင်တဲ့သူရဲ့အခြေအနေအတိအကျကိုတော့ပြောမထားပါဘူး။ဒါဇင်နဲ့ချီတဲ့မိသက်ကားတွေပစ္စည်းကိရိယာတွေနဲ့အတူကဲဆယ်ရေးဝန်ထမ်း200လောက်ကိုဆင်လွတ်ထားတယ်လို့လည်းပြောပါတယ်။မြေပြိုကျမှုဖြစ်ပွားနေတဲ့ချိန်ကဒေသခံတွေအိပ်ပျော်နေကြတဲ့အချိန်ဖြစ်ပါတယ်လို့သတင်းတွေကနေကန်တွေကိုကိုးကားဖော်ပြထားပါတယ်။လူမှုကွန်ရက်ကဓာတ်ပုံတွေမှာတော့လိမ္မော်ရောင်ဝတ်စုံတွေနဲ့ကဲဆယ်ရေးဝန်ထမ်းတွေကမိသက်တွေကိုနှင်းနေကြဆင်းနေတဲ့ကြားမှာကူညီကဲဆယ်ပေးနေတာကိုတွေ့ခဲ့ရပါတယ်ရှင်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမခင်လေးနဲ့အတူကျမစုမောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်မြို့နယ်မဘိန်းမြို့ကိုတနင်္လာနေ့နေ့မနက်ပိုင်းတုန်းက KIA နဲ့ပူးပေါင်းတပ်တွေသိမ်းပိုက်လိုက်နိုင်တဲ့သတင်းကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကမိုးမိတ်မြို့နယ်မဘိန်းမြို့ကိုတနင်္ဂနွေနေ့မနက်ပိုင်းတုန်းက KIA နဲ့ပူးပေါင်းတပ်တွေသိမ်းယူနိုင်ခဲ့တယ်လို့ KIA ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါရယ်မိုးမိတ်မြို့ရဲ့တိုက်ပွဲမှာတော့အရက်သား40လောက်သေဆုံးခဲ့ရပြီးတော့မဘိန်းမြို့တိုက်ပွဲမှာတော့အရက်သားတွေအထိခိုက်သိမ်းမရှိဘူးလို့ဒေသခံတွေကဆိုပါရယ်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်ကနောက်ဆုံးရစစ်ရေးသတင်းတွေကိုစူးစိပြီးတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုစီသူပြောပြပေးပါမယ်
ဒီအပိုင်းတွင်းမှာ KIA နဲ့ပူးပေါင်းတပ်တွေကရှမ်းပြည်နယ်မြောက်ပိုင်းကမြို့နှမြို့နဲ့ကချင်ပြည်နယ်ကစစ်ကောင်စီတပ်စခန်းတစ်ခုကိုသိမ်းယူခဲ့တာပါ။တနင်္ဂနွေနေ့မနက်ကခရိုင်အဆင့်မြို့ဖြစ်တဲ့မိုးမိတ်မြို့ကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းယူလိုက်တယ်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ
်။ဟိုမိုးမိတ်ကမနေ့အမနေ့ပေါ့နော်အဲ့ဒီချိန်မှာတင်းလိုက်ပြီမိုးမိတ်ရဲစခန်းမြို့မှာရဲစခန်းတို့နော်အစ်တတ်ကောင်းတို့ပေါလုံးတင်းလိုက်ပြီအဲ့မှာကဲတိုက်တာတော့၃ရက်လောက်ရှိတာပေါ့အမတင်းတာမနေ့အစိုးကြီးတင်းလိုက်တာအဲ့ဒီနေရာမှာလဲကျွန်တော်တို့ KA တို့ ABSF တို့ဟို NUG PDF ပေါ့အလုံးတပ်ပေါင်းစုဒီမှာအစီအစိုက်တာဖြစ်ပါတယ
်မိုးမိတ်မြို့ပတ်ဝန်းကျင်မှာလွန်ခဲ့တဲ့၁၀ရက်ကျော်ခန့်ကတည်းကတိုက်ပွဲတွေဖြစ်ပွားနေခဲ့ပြီးတော့ဒီလ၁၈ရက်နေ့မှာမြို့တွင်းတိုက်ပွဲတွေစတင်ခဲ့ရက၂၁ရက်နေ့မနက်မှာတင်းယူခဲ့တာပါမိုးမိတ်မြို့တွင်တိုက်ပွဲမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တယ်လို့လေကြောင်းကနေလေတိုက်ခိုက်ခဲ့တာကြောင့်ဒေသခံတွေအေးပြောက်များခဲ့ကြောင်းမိုးမိတ်မြို့ကန်တဦးကပြောပါတယ
်။အစီမျိုးတော်တော့ဟိုချင်းတော်နဲ့သက်သက်အမြောက်နဲ့ကြမ်းကြတာအိမ်ကြီးတော့အဲ့ဒါပိန်နေတဲ့လူတွေကလည်းပေါ့ဗျာ။အဲ့မှာကြွတယ်လို့ကြွဒီနေ့ကတည်းကအဲ့လိုဖြစ်တယ်။အလေကြောင်းတော့ကြွရည်တော့ပြောမယ်။အစီရည်တော့မှန်းနိုင်တော့မနေ့ကဆိုရင်မနေ့ကဘိုးတော်မလေးလေးဘောပေါင်းကြီးကြီးပြေဂါနာကြီးတော့ကိုသာခဲ့တယ်။ဒီလေမျိုးလေးကလည်းကိုချာပေါ့။ဒီမိကတော့ဘာလို့ကြိုးတာလဲ။ဘာလို့လူတွေကြောင်းကိုကြောင်းတော့များကိုချတော့လားဒီကျုပ်ကျွန်တော်တို့ခမန်းတော်တို့လူတွေတော့ကြည့်နေတာတော်တော်တော်တော်ဆိုးတယ
်မိုးမိတ်မြို့မှာဈေးဌာနဆိုင်ရာရုံးတွေနဲ့လူနေအဆောက်အုံအများပြပျက်စီးခဲ့ကြောင်းနဲ့ဒေသခံပြည်သူတွေဟာမန္တလေးမိုးကုတ်နဲ့အနီးအနားပတ်ဝန်းကျင်ကကြေးရွာတွေစီကိုထွက်ပြေးတိမ်းရှောင်ကုန်တာကြောင့်မြို့တွင်းမှာလူကုန်တလောက်ရှိနေပြီဖြစ်ကြောင်းလည်းပြောပါတယ်ကရင်ပူပေါင်းတပ်တွေဟာရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်ခရိုင်မန္တလေးမြစ်ကြီးနားလမ်းပေါ်ကမဘိန်းမြို့ကိုလည်းမနေ့မနက်ကသိမ်းယူခဲ့ကြောင်းလည်းဘုံမကြီးနော်ဘူးက VOA ကိုပြောပါတယ် ဟုတ်ကဲ့မပင်းလည်းမနေ့ကအဲမနေ့ကတင်းလိုက်တယ်အဲကျွန်တော်တို့ခေရေတို့တော့နောက်အေဟေတို့ပီဒီအက်တို့ပေါ့အလုံးပုံပေါင်းပေးမှာဖွင့်စီပေးမှာမနေ့ကတင်းလိုက်တယ်ပီစီတင်းလိုက်တယ်အဲ့ဒါမပင်းမြို့မှာလဲမပင်းမြို့ကဒီလ29ရက်နေ့ကစတင်တိုက်ခိုက်ခဲ့ပြီးတော့24ရက်နေ့မနက်ပိုင်းမှာတင်းယူခဲ့တာပါဒီလ29ရက်နေ့နဲ့20ရက်နေ့ကလည်းကချင်ပြည်နယ်မန်စီမြို့နယ်မန်ဝင်းကြီးနီးမှာရှိ 32 တက်စကန် နှစ်ခုကို တင်းယူခဲ့ကြောင်းလည်း အတည်ပြုပြောပါတယ် မဘိန်း တိုက်ပွဲမှာတော့ အရက် သားတွေ အထီးကိုက် တင်း မကြားသိရသေးကြောင်း မဘိန်း ဒေသခံကပြောပါတယ်
ဟုတ်လို့ အရက် သားတွေ တိုက်ကြတာမကြားဘူး
မဘိန်း မျိုးကန် အများစုဟာ တိုက်ပွဲစတင်ချိန် 20 နှစ်ကလေးက အနီးနားကျေးရွာတွေမှာ တင်းရှောင်နေကြကြောင်းနဲ့ နေအိမ် ထိခိုက်ပျက်စီးမှုလည်း နေပါကြောင်ပြောပါတယ် KIA နဲ့ပူးပေါင်းတပ်တွေက မိုးမိတ်နဲ့ မဘိန်း မျိုးကို တင်းယူခဲ့တဲ့ ဒီလ 22 ရက်နေ့မှာ စစ်ကောင်စီတပ်နဲ့ မိုးကုံနဲ့ မိုးမိတ် အကြားမှာ တိုက်ပွဲဖြစ်ပွားခဲ့သလို ကြောင်မဲမျိုးနယ်မှာရှိတဲ့သူတို့တပ်စခန်းကိုလည်းစစ်ကောင်စီကထိုးစစ်ဆင်ခဲ့ကြောင်းတအန်းတပ်တရနယ်လေကသတင်းထုတ်ပြန်ပါတယ်။လက်ရှိမှာရှမ်းမြောင်နဲ့ကချင်ပြည်နယ်အတွင်းမှာရှိတဲ့တိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျာ။
ရှမ်းပြည်နယ်မြောက်ပိုင်းကမိုးမိတ်မျိုးနဲ့မဘိန်းမျိုးကိုတနင်္ဂနွေနေ့မနက်ပိုင်းတုန်းကKIA နဲ့ပူးပေါင်းတပ်တွေတင်းယူနိုင်ခဲ့တဲ့အခြေအနေကိုစီသူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့
အိန္ဒိယဘက်ကိုပြေးတဲ့ဒုက္ခသည်တွေနဲ့ကူးသန်းရောင်းဝယ်ရေးအပေါ်တက်ရောက်နိုင်တဲ့အိန္ဒိယနယ်စပ်ချန်စီယိုခတ်တဲ့အခြေအနေကိုတင်ပြပေးကြပါမယ်။အိန္ဒိယမြန်မာနယ်စပ်တလျှောက်ချန်စီယိုခတ်ဖို့ဆုံးဖြတ်လိုက်တဲ့အိန္ဒိယဗဟိုအစိုးရရဲ့သဘောထားကိုအိန္ဒိယပြည်ထောင်စုဝန်ကြီးကကြေညာလိုက်ပါတယ်။ဒီလိုသာချန်စီယိုခတ်မယ်ဆိုရင်စစ်ပွဲကြောင့်မတည်မငြိမ်ဖြစ်နေတဲ ဒီယာဘိုအစိုးရဆုံးဖြတ်ချက်နဲ့ပတ်သက်ပြီးအတန်ပြည်နယ်ဂူဝါတီမြို့ကကမန်ဒိုတင်းနန်းစင်ပွဲမှာပြည်ထောင်ဝန်ကြီးရှားကအခုလိုပြောဆိုတာပါဒါပေမဲ့ဒီအစီအစဉ်ဘယ်တော့လောက်ဆက်ပြီးတော့အကောင့်ထဲဖော်မလဲဆိုတာတော့တိတိကျကျပြောဆိုတာမရှိခဲ့ပါဘူးနေဆက်မှာချန်စီယူကာမင်ဆိုရင်တိုက်ပွဲတွေကြောင့်နေမြင်မတိမငြိမ်ဖြစ်နေတဲ့နေရာတွေကကိုလိုနီယာရဲ့ဒုက္ခသည်တွေနဲ့ကုသရန်ဝင်ရေးပိုင်းမှာအခက်အခဲဖြစ်စေနိုင်တယ်လို့ထောက်ပြကြသလိုဒီစီဇန်ဟာအာနာသိန်းစစ်ကောင်စီရဲ့ပြည်ရင်းပြည်နှိမ်မှုတွေအပေါ်မှာအိန္ဒိယကအားပေးအားမြောက်ပြုရာရောက်တယ်လို့ဒုက္ခသည်ရေးဆောင်ရွက်ပေးနေတဲ့ India for Myanmar အဖွဲ့တာဝန်ခံ Slime ဒုခါကသုံးသပ်ပါတယ်
ကိုချန်ရှိရခတဲ့လုံလန်းစီတောက်ရှုံဟာမျိုးမှာအာတဲ့သူတပြင်းဘဟုအစိုးရဖက်ကနေအာနေဆက်တျောက်ကိုလုံချွေးရယူတဲ့ဟာမျိုးတွေပါလေလှူလာတဲ့ဟာမျိုးဆိုရင်တော့အာဒီအခုလိုဒီစီပိရှောင်းနေအဝင်အထွက်တွေလှုပ်လို့ရတော့မှာမဟုတ်ဘူးပေါ့နောက်ဒုတိယအဒုတိယချက်ကဒါအာဖက်နှစ်ဖက်ကိုမိခိုးပြီးတော့မှစီပွားရှာနေတဲ့သူတွေပေါ့အထူးသဖြင့်ကတော့ဒီဥမာအာချင်းပေးစကိုင်းပေးဆိုရင်တော့တော်တော်များများဒီစကားဆိုင်ရဲ့ထူးရှိတဲ့ကြောင့်အိန္ဒိယဖက်ကနေပဲသူတို့ချေကန်စားတော့ကွန်ပစ္စည်းဟာမျိုးတွေတွင်းနေတဲ့ဟာတွေရှိတယ်တဲလိုဟာမျိုးတွေအကုန်လုံးဒီအာစကားဆိုင်ရဲ့ဖြစ်လိမ့်ဖြစ်ကိုအားပေးတယ်လို့ဖြစ်သွားစေနိုင်တဲ့အနေထားလေကျွန်တော်တို့ဆိုရင်နေရတာပေါ့နော
်အိန္ဒိယနဲ့မြန်မာနယ်စပ်ကြားမှာ FMR လို့ခေါ်တဲ့နယ်စပ်ဖြတ်ကျော်သွားလာခွင့်အဆုံးသတ်နိုင်ဖို့အခုလိုချန်စီယိုခတ်ဖို့ဆောင်ရွက်လာတာပါအိန္ဒိယမြန်မာနယ်စပ်တခြားနေထိုင်တဲ့လူမျိုးစုဝင်တွေအနေနဲ့ပြည်ဝင်ခွင့်ဗီဇာမလိုဘဲနှစ်နိုင်ငံတွင်း16ကီလိုမီတာအထိတားဆီးမရှိဝင်ရောက်သွားလာခွင့်ပြုထားပါတယ်။ဒီအစီအစဉ်ကိုပယ်ဖျက်ဖို့အရင်ကပြောဆိုတာတွေရှိပေမဲ့အကောင့်ထဲမပေါ်ခဲ့ပါဘူး။မြန်မာဘက်မှနေတဲ့မျိုးနွယ်စုဝင်တွေလည်းရှိတဲ့အိန္ဒိယဘက်ကမီဇိုရမ်နဲ့နာဂါလန်လိုပြည်နယ်ခေါင်းဆောင်တွေကတော့နှစ်ဖက်လုံးမှာနေထိုင်တဲ့မျိုးနွယ်စုတွေအနေနဲ့ကုသန်းသွားလာဖို့ခက်ခဲမှာမို့ဒီချန်စီယိုခတ်တဲ့အစီအစဉ်ဟာလက်ခံနိုင်စရာမရှိဘူးလို့ဆိုပါတယ်။အိန္ဒိယသတင်းစာတချို့မှာတော့စစ်ကောင်စီလက်ထက်မြန်မာနိုင်ငံမှာပြည်ရင်းစစ်ပုတ်ပြီးတော့ကျယ်ပြန့်လာတယ်လို့အိန္ဒိယမြန်မာနယ်စပ်လမ်းကြောင်းကနေအိန္ဒိယဘက်စစ်ပီးရှောင်းနေဝင်ရောက်တာများလာတာစစ်ကောင်စီတပ်သားတော်တော်များများအိန္ဒိယဘက်ကိုထွက်ပြေးခိုလုံတာမူရစီဝါရောင်းဝယ်ဖောက်ကားမှုတွေတိုးလာတာကြောင့်အခုလိုချန်စီယိုခတ်ဖို့ဆောင်ရွက်တာဆိုပြီးဖော်ပြပါဗျာ FMR အစီအစဉ်ဖြစ်သိမ်းမယ်ဆိုရင်ဘလို့ကျိုးတရားမှုတွေရှိလာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့မဏိပူနယ်ဆက်မှာရောက်နေတဲ့ကရင်အမျိုးသားလွတ်တော်ကိုယ်စားလှယ်ဟောင်းဦးထန်စီကအခုလိုသုံးသပ်ပါတယ
်။မှန်ပါဘူး။ဒီလိုအများဆုံးကလူတွေရောပေါ့နော်။အကြံလာအတော်လာကစားချက်ခဲသွားမယ်။ဒီကားပြင်းတော့တာမြေဆက်မှာစီးပွားရေးရလူမှုရေးရအစောင်းနေရေးရသွားလာနေတဲ့လူတွေရဲ့အချက်ခဲတော့တအားချက်ပြဲသွားမယ်ဟိုဘလို့မှစင်မပြေနိုင်တဲ့လုပ်ငန်းကြီးကိုကောင်းဆယ်ဖို့လုပ်နေကြတယ်လို့ကျွန်တော်ဒီလိုပဲမြင်တယ်ကွာဟိုဒရိုင်းခတ်တာချန်ပီယံခတ်တာဒီမှာကပဲနဲ့ဒီပေါ်များစွာကလေးကနိုင်ငံသဘောတူညီချက်နဲ့16 km กว่าဝေးထိဒီကမှာပါပဲနဲ့ဝင်ခွင့်သွားလာခွင့်စက်တန်းခွင့်ပြီးခဲ့တဲ့အဲ့ဆမှာကိုလည်းပဲသူကချက်သိမ့်မယ်ဆိုတော့လုံဝန်းစီမှာပါတဲ့ခါကျတော့ဟိုအတော်လေးချက်ခဲသွားတယ်ချန်ပီယံခါတာတစ်မျိုးအဲ့ဆမှာသွားလာခွင့်ပြိလိုက်ရင်လေတစ်မျိုးနှစ်မျိုးလုံးချက်သွားမယ်ဆိုတော့ဒီအရင်နဲ့နေဆက်တစ်ချောင်းနေတဲ့ဒီကတော့ဟိုအကုန်လုံးဒုက္ခရောက်ကုန်မယ်လို့ကျွန်တော်ကဒီလိုပဲမြင်ပါတယ်ဗျာ
India for Myanmar ဖွဲ့တာဝန်ခံဆလိုင်းတူခါကတော့ဒီစီဇန်နေနဲ့ပတ်သက်ပြီးတော့စဉ်းစားသုံးသပ်ပြီးဖို့ Mizoram အစိုးရကနေတဆင့်ဘ ਹੁ အစိုးရဘက်ကိုစပေးပို့ဖို့ပြင်ဆင်နေတယ်လို့ပြောပါတယ်။တစ်ဖက်မှာကလည်း India နဲ့မြန်မာဘက်နှစ်ဖက်လုံးမှာနာဂမျိုးနွယ်စုရိနေထိုင်တာမို့အခုလိုချန်စီယိုခတ်တာနောက်ပြီးလွင်လင်းတကူဝင်ထွက်သွားလာတာတွေကန့်သက်ခံရရင်နှစ်ဖက်လုံးမှာရှိတဲ့နာဂမျိုးနွယ်တွေအနေနဲ့မိသားစုမျိုးနွယ်အချင်းချင်းခွဲခြားသလိုဖြစ်ပြီးတော့တွေးဆုံဖို့ခက်ခဲမှာကိုမလူလားကြပါဘူး။ဘိုးအစိုးရဘက်ကလည်းမဏိပူမှာမတူတဲ့မျိုးနွယ်စုတွေဖြစ်တဲ့ကတဲ့နဲ့ကိုကီကြားအကြမ်းဖက်တိုက်ခိုက်တာတွေတပ်ဖြတ်တာတွေပေါ်ပေါက်ပြီးတဲ့နောက်နေဆက်မှာဥဒတိုင်းခတ်ဖို့ချန်စီယိုခတ်ဖို့ကိုဘိုးအစိုးရဘက်ကစဉ်းစားလှုံ့ဆော်ဖို့စပြီးတော့ပြင်ဆင်မှုတွေလုပ်လာတာပါ။လူများစုဖြစ်တဲ့မြန်မာအခေါ်ကတဲ့လူကြီးညွှန်းလေးရှိကြတဲ့မဲတေးတွေနဲ့ကူကီးတွေကြားမှာကလည်းတစ်ဖက်နဲ့တစ်ဖက်အားပြိုင်မှုတွေကြားအိန္ဒိယနေဆက်တလျှောက်လူကြီးများတဲ့ကတဲ့ဘက်ကကူကီးတွေသူတို့ဘက်ခြမ်းနဲ့ပုံများလာမှကိုစိတ်ပူရာရှိတာကနေအခုလိုနေဆက်တတိုင်းကာဖို့နဲ့ကန့်တတ်ဖို့တွေလုပ်ဖို့ပြင်ဆင်လာတာလို့တုံ့တက်မှုတွေလည်းရှိပါတယ်ရှင်။
ဒါကတော့အိန္ဒိယနဲ့မြန်မာနယ်စပ်မှာခြံစည်းဟုတ်ခတ်တဲ့အပေါ်မှာတက်ရောက်နိုင်မှုအခြေအနေတွေနဲ့ပတ်သက်ပြီးတော့မမရဇေအောင်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံကစစ်ဘေးရှောင်ပြည်သူတွေကိုကူညီနိုင်မှုရေးထိုင်းနိုင်ငံမှာရန်မုံငွေရှာဖွေနေကြတဲ့သတင်းကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံကစစ်ဘေးရှောင်ပြည်သူတွေကိုကူညီနိုင်မှုအတွက်ထိုင်းနိုင်ငံကမြန်မာအလုံသမားတွေအလုံလုံကိုင်းနေတဲ့စက်ရုံတွေရှိတဲ့အရက်ဖြစ်တဲ့ထိုင်းနိုင်ငံပရန်ပူရီမှာရန်မုံငွေရှာခဲ့ကြပါတယ်။အပြည့်အစုံကိုတော့မတ်ညိုညိုလင်းကသတင်းပေးပို့ထားပါတယ
်။ဇန်နဝါရီလ21ရက်နေ့ကမြန်မာအရေးလှုပ်ရှားသူတွေဦးစီးပြီးမြန်မာနိုင်ငံကစစ်ဘေးရှောင်တွေအတွက်ရန်မုံငွေပွဲလေးကိုထိုင်းနိုင်ငံဗန်ကောက်မြို့နယ်ကီလိုမီတာ200လောက်ဝေးတဲ့ပရန်ပူရီမြို့ကဝတ်ခုံထံဖုံးတော်ကြီးကျောင်းမှာကျင်းပခဲ့ကြပါတယ်
။ဘယ်မှာကျွန်တော်ကဒီပန်မော်လီယာပေါ့နော်။ပန်မော်လီယာဦးစီးဦးဆောင်သူတယောက်ဆိုလဲဟုတ်တယ်။ဒီကျွန်တော်တို့မြန်မာပြည်ကအခုစစ်ဘေးရှောင်ပြည်သူတွေအတွက်ကျွန်တော်တို့အဓိကရည်သူတို့ကျွန်တော်လောက်တာပေါ့နော်။ဒီတော့ကျွန်တော်တို့ရဲ့မှန်တိုင်းပြောမယ်ဆိုဆရာနဲ့ဆင်စနေကိုမကြိုက်လို့ကျွန်တော်တို့ဒီပွဲလေးလောက်အချင်းဖြစ်ပါလေ။အမေသားသမီးတွေဒီလောက်ထိလာလိုက်မယ်လို့လည်းကိုမထင်ခဲ့ဘူးကျွန်တော်တို့ရဲ့ပွဲနောက်ထပ်ဒီပွဲလေးအောင်မြင်သွားလေချောချောမောမောနဲ့အောင်မြင်သွားလေနောက်ပွဲနောက်ပွဲလေကျွန်တော်တို့အများကြီးလုပ်အစီအစဉ်ရှိပါသေးတယ
်ဆိုဒီလိုမျိုးဒီရမုံမွေပွဲလေးကျင်းပတယ်ဆိုတာကျွန်တော်တို့အခုလိုမျိုးအာနာရှင်ရဲ့လက်အောက်မှာကျွန်တော်တို့လေမနေရှင်လို့ပေါ့နော်အဲဒါတော့မျိုးဥပညာဒေါင်းလုံးအာမန်တို့ရဲ့ကျွန်တော်တို့ရဲ့ဒါအဲ့ပွဲလေးရမုံမွေပွဲလေးဖြစ်ပါတယ်ကျွန်မချိန်တော့အဲ့လိုထိလူများမယ်ဆိုတော့မထင်မှာပေါ့နော်အခုလိုမျိုးကျွန်မအရန်ကိုအားရမှုရှိတယ်ခုနကမိသားသမီးလာရောက်ပြီဆိုပေါ့နော်အဲဒါဝင်ချင်းဆိုရတာပေါ့နော်ဒါယုံဝင်ချင်းပေါ့နော်တရားပတ်နဲ့ကျွန်မတို့အကောင်လုံးကိုကြိုးဆိုထားပါတယ်အမေသားသမီးပေါ့နော်ဒီတရားဆိုတာကလည်းဗတ္တရားဆိုတာကျွန်မတို့ဒါကျွန်မတို့နိုင်ငံကြီးအေဂျင်ဘို့အတွက်တော်တော်များတက်ဆွေတက်ဖွဲ့ဝင်နေတဲ့ပြည်သူလူထုအတွက်ကိုကျွန်မတို့လည်းအခုလိုမျိုးရမုံမွေပွဲလေးတည်ထောင်ခဲ့တာပါရှင
်စီးလုံးအောင်အခုကြီးလောက်ပြီးတော့ဟိုကလှုပ်ထားတာပါနော်အားလုံးစစ်စီးလုံးရှိအောင်ပေါ့ဒီတိုက်ပွဲကြီးတဲ့အောင်မြင်မယ်လို့အကိုကြီးယုံကြည်တယ်ပေါ့နော်အဲ့တော့လာတဲ့လူတွေအားကြီးပဲကျေနပ်တယ်အဲ့တော့တို့မြန်မာလူမျိုးတွေဒီလိုပွဲမျိုးမလာဘူးတောင်ထင်တာနော်မနေ့ကအလုပ်ဆင်းရမယ်လေအကုန်လုံးဒါပေမဲ့ကျေနပ်ပါတယ်အားကြီးပဲလာကြတယ
်အဲ့ဒီဒေသတစ်ဝိုက်မှာရှိတဲ့စက်ရုံအလုပ်ရုံတွေမှာအလုပ်လုပ်ကိုင်းနေကြတဲ့မြန်မာပြည်သားရွှေပြောင်းအလုပ်သမားတွေကဒီပွဲကိုလာရောက်အားပေးခဲ့ကြပါတယ်
ဒီဘက်ကျွန်တော်လာရတဲ့ထက်စားရှိရတော့ကျွန်တော်တို့
ပြောပါတယ်ဒီပွဲကိုဦးစီးကျပတဲ့လူဝဲအားကျေးဇူးတင်ပါတယ်ဒီလိုပွဲမျိုးလည်းနောက်ထပ်ဘယ်မျိုးဘယ်တိုင်းဒီထားလိုက်ကဘယ်မျိုးပဲဆိုနောက်ထပ်ကျပနိုင်အောင်ဒီလိုကျွန်တော်တို့လည်းအားပေးရှိပေးပါတယ်
အခုလိုမျိုးရမုံငွေပွဲလေးမှာကျမတို့ဒီဘယ်လိုပြောမလဲလာရောက်ပါဝင်ပေးတာအာဘယ်လိုပြောမလဲတောထဲမှာကျမတို့ထက်ပြန်မရနိုင်တော့တဲ့အသက်တွေနဲ့ပင်းဆက်ထားတဲ့ညီကောင်မတို့တွေရှိတဲ့အတွက်ကြောင့်မလို့ကျမတို့ဒီပြန်ရှာလို့ရတဲ့ငွေလေးတွေနဲ့လာရောက်ပြီးတော့ရမုံငွေပြည့်လာရောက်ပါဝင်ပေးတာဖြစ်ပါတယ်ရှင်ပြောတယ်ညင်းနေတော့တုံးတုံးတုံးတုံးနဲ့ရှင်ည
မြမအရေးအပေးသူတွေကလည်းကိုတက်နိုင်တဲ့ဘက်ကပူပေါင်းပါဝင်ခဲ့ကြတာပ
ါဆက်မစတာတော့ပြည်သူပြည်သားတွေဆိုတာတခြားတစ်နေရာနည်းပါရတဲ့ကုပေါ်ပြောဆရာပါလေရှင်တပတ်ကိုနိုင်အောင်မပြောဘောနော်ကိုကုညပြေးရကြီးပြောလဲပြောလလောက်ပြရခင်ညာနေလောက်ပြေးလောက်လောက်ပြေးတဲ့သူတွေလည်းအားလုံးလည်းချစ်စစ်တရားကျွန်မတော့
အမှုပညာရှင်တချို့နဲ့အတူအမှုပညာဝါသနာပါသူတွေပါပါဝင်သီဆိုဖျော်ဖြေခဲ့ကြတဲ့ပွဲကိုတော့တပေါင်းစစ်ချီတောင်းစစ်တီးညီနောင်များအဖွဲ့ကဦးစီးကျင်းပခဲ့တာဖြစ်ပြီးရရှိလာတဲ့ရမုံငွေတွေကိုမြန်မာပြည်ရင်းကစစ်ပေးဆောင်တွေအတွေ့လိုအပ်တဲ့နေရာတွေကိုလှူဒန်းသွားမှာဖြစ်တယ်လို့ပြောပါရရှင်။ကျွန်မညညလွယ်မှာ
ထိုင်းနိုင်ငံကမြန်မာအလုသမားတွေအလုလုနေတဲ့စက်ရုံတွေမှာမြန်မာနိုင်ငံကစစ်ပေးရှောင်ပြည်သူတွေကိုကူညီနိုင်မှုအရေးရန်မုံငွေရှာဖွေနေတဲ့သတင်းကိုမန်ညိုညိုလင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA American တန်ရဲ့တနင်္လာညထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ရီမေနိုင်ငံတွေကဟူတီလက်နက်ကိုင်ဖွဲ့ထိန်းချုပ်နေမြေတွေကိုအမေရိကန်စစ်တပ်ကဒုံးကျည်တွေနဲ့ပြီးခဲ့တဲ့သတင်းပတ်တုန်းကထပ်ပြီးတော့ပြစ်လွတ်တိုက်ခိုက်လိုက်ပါတယ်။အေရင်ပင်လယ်ခွေးထဲမှာရှိတဲ့အမေရိကန်ပုဂ္ဂလိကတင်မော်ဒဇင်ဟူတီတွေတိုက်ခိုက်လို့ဗုဒ္ဓဟူးနေ့နောက်ပိုင်းတုန်းကထိခိုက်ခဲ့ပြီးတဲ့နောက်မှာအမေရိကန်စစ်တပ်ကအခုလိုမျိုးထပ်ပြီးတော့တိုက်ခိုက်တာဖြစ်ပါတယ်။ပင်လယ်နီနဲ့အေရင်ပင်လယ်ခွေးတွေမှာသွာလာနေတဲ့နိုင်ငံတကာတင်မော်တွေကိုဟူတီတွေဘက်ကဒုံးကျည်တွေ drone တွေနဲ့သတင်းပတ်နဲ့ခြေပြီးတော့တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာအီရန်ဆိုရကြောက်ထောက်နောက်ခံပေးထားတဲ့ဟူတီတွေကိုအမေရိကန်အစိုးရကနိုင်ငံတကာအကြမ်းဖက်အဖွဲ့အစည်းရင်းမှာပြန်ပြီးတော့ထည့်သွင်းသတ်မှတ်ခဲ့တယ်လို့တိုက်ခိုက်မှုတွေလည်းဆက်ဖြစ်နေတာပါ။ VOA သတင်းတော့ကာလာဘတ်ပေးပို့တဲ့သတင်းမက်ခင်ဖြူထွေးတင်ပြပေးထားပါတယ်။
နိုင်ငံတကာရေးချောင်းသွာလာမှုတွေကိုဟူတီလက်နက်ကိုင်တွေကပြီးခဲ့တဲ့နိုဝင်ဘာလလလောက်ကစပြီးအကြိမ်30လောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်အမေရိကန်အစိုးရကဟူတီအဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းမှာပုံထုနေကထည့်သွင်းလိုက်ပါတယ
်။ If the Houthis cease the attacks, we can certainly
ဟူတီတွေကတိုက်ခိုက်တာတွေရပ်မယ်ဆိုရင်ဒီလိုတတ်မှတ်တဲ့ဆုံးဖြတ်ချက်ကိုပြန်သုံးသပ်စဉ်းစားနိုင်ပါတယ်လို့မြို့သားလူကြီးကောင်စီပြောခွင့်ရဂျွန်ကာဘီပြောသွားတာပါ။ဒါပေမဲ့မရက်ဘူးဆိုရင်တော့ရီမီမာရှိတဲ့ဟူတီရေဒါစခန်းတွေဒုံးကျည်နဲ့ဒရုန်းတူလောင်ယုံတွေကိုအမေရိကန်နဲ့ဗြိတိန်တပ်တွေကဆက်ပြီးတော့တိုက်ခိုက်သွားမှာပါ။ပင်ကွန်ပြောခွင့်ရဗိုလ်ချုပ်ဖက်ရိုက်တာကအခုလိုပြောပါတယ်
။ The Houthis need to ask themselves how much of their capability do they want degraded?
ဟူတီအဖွဲ့အနေနဲ့အခုလိုအနေရမြားပြီးတရားဝင်မှုမရှိတဲ့မစင်မချင်းတိုက်ခိုက်တာတွေလုပ်ပြီးသူတို့ရဲ့လောက်ရက်တွေကိုဘလောက်အထိအဆင့်နှိမ့်ကြခံအပြည့်စည်ခံမလဲဆိုတာသူတို့ဟာသူတို့သိဖို့လိုပါတယ
်ဟူတီတွေကိုအခုလိုနိုင်ငံကအကြမ်းဖက်အဖွဲ့အစည်းစီးရင်မှာသွင်းဖို့နောက်တောင်ကျနေသေးတယ်လို့ဒီမိုကရေစီကာကွယ်သူများဖောင်ဒေးရှင်း FTD ကဘာမန်ဘန်တယ်လီဘလူးကပြောပါတယ်သူတို့ကိုစီးရီးအရာထောက်ခံမှုပေးနေတဲ့အီရန်အထက်လက်ဝေခံလုပ်နေတဲ့ဟူတီတွေကိုအခုထက်ပိုပြီးတော့မှပြင်းပြင်းထန်ထန်တုံ့ပြန်သင့်တယ်လို့လည်းတယ်လီဘလူးကပြောပါတယ်
This is a neo-colonial project the Islamic Republic is engaging in to establish
Daga Iran Islamic Republic ရဲ့ Kitak Colony စီမံကိန်းတစ်ခုပါလက်ဝက်ကန်နေဖြန့်ထားပြီးအတွေးခေါ်ယူဆပိုင်းမှာသူနဲ့ပြိုင်ဘက်ဖြစ်နေတဲ့ဂျူးနိုင်ငံတော်တည်ရှိမှုကိုဆန့်ကျင်ဖို့အရှိအလဲပိုင်းဒေသတုံးပြဿနာတွေဖြစ်အောင်လုပ်နေတာပ
ါ Gaza Lebanon Syria Iran နဲ့ရင်းမြင်ဆတဲ့အရှိအလဲပိုင်းဒေသတချို့မှာအကြမ်းဖက်မှုတွေလုပ်နေတဲ့သူ့ရဲ့လက်ဝက်ကန်တွေကို Iran ကတရားမဝင်လက်နက်တွေပေးနေတာပါဒီလထဲမှာပဲအမေရိကန်တပ်ဖွဲ့တွေကဆိုမာလီယာကမ်းလွန်မှာလေငယ်တစ်စီးကိုဝင်ရောက်စီးနှင်းရှာဖွေခဲ့တာမှာရီမင်းကိုတည်ဆောင်သွားနေတဲ့အီရန်နိုင်ငံလို့အစစ်မြစ်ဆက်လက်နဲ့ပစ္စည်းတွေသိမ်းဆည်းရမိခဲ့ပါတယ်
။ Iran has this proxy strategy which aims to put distance between it and threat.
လက်ဝက်ခံတွေအတုံးချတဲ့မဟာဗျူဟာအီရန်မှာရှိပါတယ်။သူ့လက်ဝက်ခံတွေနဲ့ခက်လန်းလန်းနေပြပြီးချင်းချောက်မှုတွေနဲ့မတည်ငြိမ်မှုတွေဖြစ်အောင်ဖန်တီးပါတယ်။ဒုံးကျည်နည်းပညာပိုင်းဆိုင်တဲ့နိုင်ငံသစ်တစ်ခုအနေနဲ့အီရန်ဟာသူ့ကိုယ်သူကြွားလုံးထုတ်ရတာကိုလည်းအတော့ကိုကျင့်တဲ့နေပုံပါပဲ
အီရန်အစိုးရဟာအီရန်နဲ့ပါကစ္စတန်နိုင်ငံတွေမှာလည်းဒီသတင်းပတ်ထဲမှာပဲလူတွေတေချေရတဲ့အထိဒုံးကျည်တိုက်ခိုက်မှုတွေလုပ်ခဲ့ပါတယ် ဒီလိုရက်တွေကြောင့်ပဲအိန္ဒိယနိုင်ငံတွေကဒေါသထွက်ခဲ့ကြပြီးပါကစ္စတန်အစိုးရဆိုရင်အီရန်ဆိုင်ရာတန်မှတ်ကြီးကိုတိုင်းပြည်ကိုပြန်ခေါ်ရရှိခဲ့တယ်လို့အီရန်နိုင်ငံမြောက်ပိုင်းကခလူမျိုးစုဒေသမှာလည်းဆန့်ကျင်ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်ရှင
်မက်ခင်ဖြူထွေးတင်ပြပေးခဲ့တဲ့သတင်းဆောင်ပါပါရှင်ဒီကနေ့ညရဲ့သတင်းတွေကတော့ဒီလောက်ပါပဲမကြာခင်မှာထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝတ်မှာတော့တွဲဆောင်မေးမြန်းခန်းစီးပွားရေးကဏ္ဍလူမှုရှုခင်းအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင်
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင
်။မင်္ဂလာညချမ်းပါသောရရှင်များရှင် VOA မြန်မာပိုင်းရဲ့2024ခုနှစ် January 22ရက်တနင်္လာနေ့ညချမ်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ1925 32တို့ကနေထုတ်လွှင့်ပေးသွားမယ်ဒုတိယပိုင်းနိုင်ဝတ်မှာတော့ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍနဲ့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အရင်ဆုံးတော့တွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ3နှစ်တာရှိလာတဲ့အချိန်မှာပဲလူမှုအတွက်ကျန်းမာရေးဆောင်ရှောက်မှုတွေပေးနိုင်တဲ့လုပ်ငန်းတွေအတွက်အခက်အခဲစိန်ခေါ်မှုတွေပိုတိုးလာနေတယ်လို့မေတော်စေကန်းတာဝန်ခံဒေါက်တာစင်တီယာမောင်ကVOA ကိုပြောပါရယ်ထိုင်းမြန်မာနယ်စပ်မဲဆောင်မှာရှိတဲ့မေတော်စေကန်းဟာမြမရွှေပြောင်းလုပ်သားတွေနဲ့ပြည်တွင်းကသူတွေရဲ့အကျမ်းမာရေးဆောင်ရှောက်မှုအရေးပေါ်လိုအပ်နေတဲ့သူတွေကိုစေဝါအကူအညီတွေပေးနေတာပါမေတော်စေကန်းတည်ထောင်သူဒေါက်တာစင်တီယာမောင်ကိုဒေါခင်မျိုးသက်ကတွေ့ဆုံမေးမြန်းပြီးတော့တင်ပြထားတာရှုစားနာဆင်ပါရှင်
ဆမ်မတော်ဆန်ကျင်အခုလိုမျိုးဒီလိုဖြည့်ကြပေးတဲ့အများကြီးချစ်ကြည့်တယ်မှာဆမ်မအခုပေါ့နော်အခုဆိုလို့ရှိရင်ဆက်တက်ကအလားတိုင်းထားတာ3နှစ်ရှိပါပြီဆမ်မ3နှစ်တန်းမှာပေါ့နော်ဒီဟိုအပြောင်းလဲရင်လည်းအများကြီးဖြစ်ပါတယ်အရင်တော့အဲ့တော့ဆမ်မအနေနဲ့ပေါ့နော်ဒီမဲရောရှေ့ကမှလုပ်နေရတာအရင်တော့ဆစ်တက်အလားမတိုင်းခင်ကပေါ့နော်အရတအစိုးရလက်ထက်ကဒီမဲရောရှေ့ကနဲ့မြန်မာပြည်တွင်းကဒီလူနာတွေဘာတွေချစ်ဆက်လုပ်တာနဲ့အခုဟိုပါတော့အခုလုံနေရတဲ့ကံရဲ့အခြေအနေအဲ့ဒါထူးခြားမှုလေးရှိတဲ့အရင်ပြောပြပေးပါဆရာ
ကအမတော်စီကနေနေရတော့ဒီအနာမသိခင်နေရတော့လုပ်ငန်းစဉ်ကြီးဆိုရင်တော့ဒါဒီဟိုဝန်ဆောင်မှုပေါ့ဂျမရေးဝန်ဆောင်မှုလုပ်ငန်းစဉ်ရှိတယ်အဲ့တော့ဒီဂျမရေးဝန်ထမ်းပေါ့နော်ဒီသူသဖြင့်တော့ဒီနေစာဖြစ်ပါနဲ့တိုင်းရင်းသားဖြစ်ပါဒီမှာအဲဒီဟာနေတဲ့ဒီဂျမရေးဝန်ထမ်းအားစုပေါ့နော်ဒီတူလာပြူအဖူတွေပြီးတော့ဒီသဖားတွေအဲ့တော့ဒီဟိုသဖားစီမှုတွေပေါ့နော်အဲ့ဒါကိုတင်နာပြီးတဲ့အစီအစဉ်တွေမှာတော့ဒီတိုင်းနာဂျမရေးဖွဲ့တွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်နေတာရှိပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီကလေးအခွင့်အရေးနဲ့ပညာရေးပေါ့အထူးသဖြင့်တော့ရွှေပြောင်းဒေသမှာအဲဒီမဲ့ဆောက်ဒေသရောက်ရှိနေတဲ့အမြန်မာရွှေပြောင်းလူထုတွေနေဒီစစ်ပြေးတွေပေါ့နော်အများကြီးနေစားမှရှိနေတဲ့ခါကြတော့ဒီကလေးကြီးရဲ့ကလေးခွေးကဖွယ်ဆက်ရှောင်းမှုနဲ့အပြညာကြီးလုံးကရှိတယ်။နောက်ဆုံးတစ်ခုကတော့ကျမတို့ကဒီပြည်တွင်းနဲ့မှာကျမတို့တချို့သောဒေသတွေပေါ့နော်ကျမတို့ဟိုနဲ့တူတွဲပြီးတော့ဆောင်ရွက်နေတဲ့တိုင်းစားကျမကြီးဖွဲ့စည်းရေးကျမကြီးဆိုင်ရာဒီစနစ်ပေါ့နော်ကျမကြီးဆိုင်ရာဖို့ဖြစ်တော့တည်းအတွက်ဆိုပြီးတော့ဒီဂျမရေးစနစ်တည်ဆောက်မှုကိစ္စတွေမှာတချို့ဒေတာတွေမှာလည်းကျွန်တော်တို့ကိုယ်ကြီးကြောဆောင်ရွက်နေတာရှိပါတယ်ဒါကတော့အဓိကလုပ်ငန်းစဉ်ကြီးတွေပေါ့အ
ဲ့ဒါကိုရေပေါ့နော်စစ်တပ်အာဏာမသိခင်ကဒီမြန်မာပြည်ရင်းအတွက်ဆံမလို့လုပ်ပေးနေပေါ့နော်အခုစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဟိုပေါ့နော်မသိခင်ကလည်းဒီကိုဗစ်နဲ့ဟိုပုံမှန်ဟိုရက်တန်တော်တာတွေအများကြီးပဲဟိုတည်ရသူဟိုရှိတယ်လို့ကြားပါတယ်ဆံမဆိုတော့အခုစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပေါ့နော်ဆံမလုံနိုင်ကြိုင်ရတဲ့ဟိုပေါ့နော်အစိန်ခေါ်မှုတွေအခက်အခဲတွေဘာတွေများရှိပါလဲဆံမ
စစ်တပ်အာဏာမသိမ်းရင်မကိုဗစ်ကာလတည်းကလည်းဒီထိုင်းနဲ့မြန်မာကြားထဲမှာဒီဟိုသွားလာရေးတွေပေါ့နော်ဒီထိုင်းနိုင်ငံထဲမှာရှိတဲ့အာထိုင်းနိုင်ငံတွေကိုကူလာဖို့ဖြစ်စေမြန်မာနိုင်ငံပြန်လာဖြစ်စေပေါ့နော်ဒီနေဆက်တွေကမှာတော့ကန့်ကွက်မှုတွေပို့တော့များလာတယ်ပြီးတော့ဒီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့ဒီနေဆက်တခြားလုံးမှာဒီသွားလာရေးကိစ္စတွေကပို့တော့အကန့်တတ်တွေရောခက်ခဲတွေရောပိုရှိလာတာပေါ့နော်အဲ့ဒီပုံမှာတော့ဒီနောက်တစ်ချက်ကတော့ဒီပြည်တွင်းမှာရှိတဲ့လုပ်ငန်းတွေထဲမှာကျွန်တော်တိုင်းသားဆက်မရေးဖွဲ့စည်းတွေကတော့ဒီခင်တော့ကဒီမြန်မာဂျမရေးဝန်ကြီးဌာနနဲ့တွဲပြီးတော့ဒီလူနာပေါ့နော်ဒီဟိုအစီအမံကူတာမှုတွေရရှိဖို့အတွက်ပေါ့သူတည်တဲ့တော့အသက်ကရေးဖို့ကိစ္စတွေအတွက်ဆိုရင်တော့ ဒီအစိုးရစီရင်တွေကိုလွှဲပြောင်းတာရှိမယ်လို့ဒီအနာသိမ်းပြီးတဲ့နောက်ပိုင်းမှာတော့ဒီလူနာတွေကိုဟိုပြည်ပမှာရှိတဲ့အစိုးရစီရင်တွေကိုလွှဲပြောင်းနိုင်တဲ့အခြေအနေမရှိတော့ဘူးပေါ့နော်သူတစ်ခင်းတော့တိုင်းရင်းသားဂျမိုင်းရဲ့အဖွဲ့အစည်းတွေနဲ့ဒီဒီအစိုးရရဲ့ဂျမိုင်းရဲ့ခန္ဓာနဲ့ရဲ့ဆက်သွယ်ဆောင်ရွက်မှုတွေပူးပေါင်းမှုတွေအဆက်ဆိုင်သွားတဲ့အခါကျတော့လူနာတွေကလည်းအဲ့ဒီကိုဆက်သွားဖို့အကန့်အသတ်တွေရှိတယ်။နော်ဟိုဂျမိုင်းရေးပေါ်နယ်ကိုယ်တိုင်နဲ့သူတို့ရဲ့လုံခြုံရေးအရာဖြစ်စေအာပြည်တွင်းကနေပြီးတော့စေဝါပစ္စည်းကိရိယာတွေရရှိနိုင်မှုတွေခက်ခဲသွားတဲ့ပုံပေါ်ဖြစ်စေအဲဒီလူမှာဆွဲပြောင်းမှုတွေကိုထိုင်းနိုင်ငံဘက်ကိုပြန်တော့ဆွဲပြောင်းရတာရှိတယ်။အဲ့ဒီပုံမှာတော့ကျွန်တော်တို့ဒီသူရဲ့ခရိုင်လိုက်မြို့နဲ့အလိုက်ပေါ့နော်သူတို့ဆက်သွယ်ဆောင်ရွက်ထားပြီးသားထိုင်းစည်းရုံးတွေကိုရရှိဖို့အတွက်တော့တိုင်းပြည်သားတွေဖွဲ့စည်းနေတယ်ကျွန်တော်တို့မြတ်တော်စစ်သားတွေແລະတော့ဒါအုပ်ထက်တော့တိဆောက်ပေးရတယ်ပေါ့နော်နောက်တစ်ချက်တော့ဒီပစ္စည်းကိရိယာဆေးဝါးရရှိဖို့ဆိုရင်လည်းအရင်တော့ကတော့ဒီရန်ကုန်ကနေပြီးတော့ပြဆက်ပေါ့နော်ဒီမက်ဆက်ဒေတာတွေကိုဆေးဝါးဖြန့်ပြူးနိုင်တဲ့စနစ်တွေတိဆောက်ထားမလို့အဲ့ဒီအနေအထားတွေမရှိတော့တဲ့အခါကျတော့ကျွန်တော်တို့ကဒီမက်ဆက်ဖြတ်ကျော်တဲ့အခုနေနဲ့ပဲဆေးဝါးပစ္စည်းကိရိယာတွေကိုပြောင်းလို့စီမံရတာပေါ့နော်ဒီခါပိုင်းကြီးလည်းတချို့သော CSO တွေကတော့ဒါဒီခါပိုင်းကြီးဆိုတော့ဟုတ်ကဲ့ရမုံရရှိမှုကိုလည်းဒီကုနေဆက်ကိုအခြေပြုပြီးတော့စီမံဆောင်ရွက်ရတဲ့ကိစ္စတွေနောက်ထိုင်းကျမ်းစာရေးဌာနအနေနဲ့ပို့ပြီးတော့ဒီလူနာတွေကိုလွှတ်ဆောင်ပြအောင်ရရှိအောင်စီမံဆောင်ရွက်တဲ့ကိစ္စတွေလည်းပို့ပြီးတော့ဟိုကျေပြန့်လာတယ်ပေါ့နော်ဟုတ်ကဲ့ဆိုတော့ဆင်မတော့တဲ့ခုပေါ့နော်ကုနိုင်ငံထဲမှာမဟုတ်ပဲထိုင်းနိုင်ငံမှာလာပြီးတော့ဒီမြန်မာနိုင်ငံသားတွေကိုပို့ပြီးအတွက်ဆေးကမ်းဖွင့်ထားတာဆိုတော့လေဒီမှာလောက်ကနိုင်ငံအခက်အခဲတွေများရှိပါသလားနည်းနည်းပြောပြပေးပါစို့
ကျမတို့နေတဲ့နေရာကကြတော့ဒီနေဆက်ပေါ့နော်နေဆက်ဆိုတာဟိုနေဆက်နဲ့5ကီလို10ကီလိုမီတာဆိုတော့ဟိုဒီဒေသတွေကတော့ဟိုနှစ်ပေါင်းများစွာတည်းကဒီပညာရေးလုပ်ငန်းတွေ၊ကျမ်းမာရေးလုပ်ငန်းတွေစပြီးတော့ဒီဆောက်တဲ့အချိန်မှာတော့အထူးသဖြင့်တော့ဒီဒေသထဲမှာရှိတဲ့ရိုက်ရွာလူကြီးတွေဒါမှမဟုတ်ဒေသမှာရှိနေတဲ့ဟိုပညာရေးဌာနလူတွေနဲ့ညှိနှိုင်းပြီးတော့ဆောင်ရွက်သွားတာဖြစ်တဲ့အတွက်ကြောင့်တော့ဟိုပထမပိုင်းမှာလည်းကတော့ကျမတို့ဒီဟုတ်ဒီတက်လိုအပ်ချက်ပေါ်မှာပူပေါင်းဆောင်ရွက်ကြတာကုညီကြတာရှိပါတယ်ထိုင်းနိုင်ငံမှာတရားဝင်မှတ်ပုံတင်ထားတာရှိတဲ့အတွက်ကြောင့်ဒီတရားဝင်မှတ်ပုံတင်ထားတဲ့ထိုင်းအဖွဲ့အစည်းတွေပေါ့နော်မှတ်ပုံတင်ထားတဲ့ထိုင်းမှတ်ပုံတင်အဖွဲ့အစည်းတွေရဲ့ပံ့ပိုးမှုနဲ့ကျွန်တော်တို့ဟိုလုပ်ငန်းတွေကိုအဆင်ပြေအောင်တော့ကြိုးစားပြီးတော့ညှိနှိုင်းဆောင်ရွက်ပါတယ်အထူးဥပမာအဖြစ်တော့ကာကွယ်ဆေးရဖို့ဆိုရင်ကျွန်တော်တို့ဒီထိုင်းကျမရေးဌာနနဲ့ကျမတို့ကာကွယ်ဆေးထိုးတဲ့ကိစ္စအောင်မှာကိုဗစ်ကာကွယ်ဆေးဖြစ်ဖြစ်အခုလက်ရှိဒီကလေးရဲ့ငါးနှစ်အောက်ကလေးတွေရဲ့ဒီကာကွယ်ဆေးထိုးလုပ်ငန်းတွေဖြစ်ဖြစ်ထိုင်းဆိုရရဲ့ဒီပံ့ပိုးမှုတွေကဆက်ရှိပါတယ်အဲသို့တော့လည်းအစမ်းသက်ပိုင်းကြတော့ကျမတို့ကဒီအခြေခံဆောက်ရှောက်မှုတွေပေါ့နော်တရားဝင်မှတ်ပုံတင်ထားတာမရှိတဲ့အတွက်ကြောင့်တော့ဒီသတ်မှတ်ထားတဲ့ဆေးရုံတစ်လုံးရဲ့ဆေးရုံတစ်ခုရဲ့အခင်းကျင်းပုံစံမျိုးလည်းကျမတို့ဒီဆောက်ဖို့အခက်အခဲရှိပါတယ်ဥမာဖြစ်တော့ဒီလိုင်စင်ရှိကြလားလိုင်စင်မရှိဘူးလားတော့နော်တော့ဒီဘယ်အဆင့်အထိကိုဝန်ဆောင်ဖို့ပေးနိုင်မလဲဆိုတော့ကျွန်တော်တို့မှာဆိုလိုနှိမ့်နိုင်ဆောင်ရရတာတွေတော့မရှိ
အဲ့နောက်ဆုံးနေတော့ဆရာမအခုပေါ့နော်ဒီမြန်မာနိုင်ငံမှာကဟိုအချိန်ရကမကောင်းပါဘူးဆရာမဟိုကလူတွေလည်းတော်တော်လေးဒုက္ခရောက်ကြပါတယ်ဆိုတော့ဒီလိုအချိန်တွေမျိုးမှာအခုအရင်တော့ဒီဒီထောက်ပံ့ကူညီတဲ့အဖွဲ့အစည်းတွေလည်းများပါတယ်ဒီအကုန်လုံးလည်းထောက်ပံ့ကူညီနေပါတယ်ဒီအခုနောက်ပိုင်းမှာပေါ့နော်ဒီကူညီထောက်ပံ့မှုရတယ်အကုန်လုံးလျှော့တော့ပါတယ်ဒီလိုအချိန်မျိုးမှာပေါ့နော်မေရော်ရှေးကန်ရက်တင်နေအောင်နော်ဟိုဘာတွေလိုရနေပါလဲဆရာမဒီအကူညီထောက်ပံ့နဲ့ပတ်သက်ပြီးပါ
အကူအညီထောက်ပံ့ကကြတော့လေတချို့ဟိုအထူးသဖြင့်တော့ဒီအစိုးရအဖွဲ့အစည်းတွေပေါ့နော်အစိုးရဗန်ဥမာပြင်တော့ဒီ US UK ဖြစ်ဖြစ်ပေါ့နယူးဇီလန်ဖြစ်စသည်ဖြင့်အစိုးရရဲ့ထောက်ပံ့မှုတွေကကြတော့သူတို့ဒီနိုင်ငံရေးအခြေအနေပေါ်မှာမူတည်ပြီးတော့ဟိုစပါတော့နေစာဖြတ်ကျော်တဲ့အကူအညီတွေရရှိနိုင်တယ်လို့ဒါမှမဟုတ်ပြည်တွင်းကနေပြီးတော့လက်ခံယူမယ်ဆိုတဲ့ဒီဘူဝါဒပြောင်းလဲမှုတွေကတော့ရှိပါတယ်အထူးသဖြင့်တော့ဒီအဖြစ်ခရက်ဆက်ပြီးတဲ့နောက်ပိုင်းမှာတော့ဒီလူထုအစိုးရပေါ့နော်ဒီပြည်သူအစိုးရ NLD အစိုးရအာဏာရလာတဲ့အချိန်မှာကြတော့နိုင်ငံတကာရင်ပုံတွေကပြည်တွင်းကနေပြီးတော့ဒီရှိနေတဲ့အစိုးရရဲ့ချန်တရားပေါ့နော်ပို့ပြီးတော့ကောင်းမွန်ခိုင်မာလအောင်ဆိုတာကိုအခြေခံပြီးတော့ပြည်တွင်းရသွားတဲ့အခါမှာကျတော့ဒီနေဆက်မှာနေပြီးတော့ဟိုရရှိနိုင်တဲ့အခွင့်အလမ်းတွေကပို့ပြီးတော့ရောကြသွားတယ်ပေါ့နော်နောက်ဒါကတော့
ဒီရေရှည်အတွက်ဖုံးဖြူတိုးတက်လုပ်ငန်းအနေနဲ့တွဲပါတာဖြစ်တဲ့အတွက်ကြောင့်ဒီမျက်စက်တွေကအခြေအနေကြတော့ဒါဟိုလူသားချင်းဆိုင်ရာလူသားစာနာမှုဆိုင်ရာအရေးပေါ်အခြေအနေပုံစံမျိုးလေးနဲ့ပဲရှိတော့ကျွန်တော်တို့ဒီမျက်စက်တွေရဲ့ဟိုရမုံရရှိဖို့ကတော့နိုင်ငံရေးအခြေအနေနဲ့နောက်တော့ဒီလူသားချင်းစာနာထောက်ထားမှုဆိုတဲ့ခေါင်းစဉ်ကိုအခြေခံပြီးတော့အခုညီရတာတွေဖြစ်တဲ့အခါကျတော့ရေရှည်အတွက်ကိုတော့ဟိုဒီစီအတွက်ဆိုတာကိုလက်ဆိုင်ဟိုအရေးပေါ်ကာလမှာ6လဖြစ်စီတစ်နှစ်ပါဖြစ်စီပေါ့နော်အဲသို့တော်လည်းဒီတချို့တော့ဟိုအစိုးရဖွဲ့စည်းတွေလည်းဖြစ်ဖြစ်တချို့ NGO တွေကတော့ဖြစ်ဖြစ်ဒီအစိုးရနဲ့တရားမပတ်သက်တဲ့ NGO တွေတချို့ကတော့လည်းနှစ်နှစ်တို့ပေါင်းနှစ်တို့အလိုမျိုးစီမံဆောင်ရတာရှိသလိုတချို့တော့အခုညီတွေကတော့လည်းသူတို့သတ်မှတ်ထားတဲ့ယောဂအမျိုးအစားတို့ခေါင်းစဉ်လုံးလည်းလာတာဖြစ်တော့ဟိုကျွန်မတို့အနေနဲ့ကတော့ဒီဟိုခေါင်းစဉ်ကိုပဲလက်ခံရရှိတဲ့ကောင်းစေတခုတည်းမဟုတ်ပဲနဲ့ဟိုကောင်းစေဆိုတော့ဥမာ HIV ဆိုရင် HIV case တူနာအတွက်ငှက်ဖြားဆုံးငှက်ဖြားအတွက်ဒီမဟုတ်ပဲနဲ့ကျမတို့ကဟိုပြနာမကျမကြီးဆိုရှယ်မှုလုပ်ငန်းကိုအခြေခံပြီးတော့မရှိမဖြစ်လို့လည်းဝန်ဆောင်မှုတွေကိုလည်းကျမတို့ချဲ့ထွင်ရတာရှိသလိုတချို့ကလည်းဒီယောဂကပ်ပွဲလုပ်ငန်းတွေနဲ့လည်းတွဲလုပ်ရတာဖြစ်တဲ့အခါကျတော့ဒီလိုဆောင်ရွက်နိုင်မှုကကျတော့ဒီပညာရေးခန္ဓာမှာဖြစ်စေဒီကျမရေးခန္ဓာမှာဖြစ်စီပေါ့နော်ဒီလူတယောက်ချင်းစီရဲ့ပါဝင်နိုင်တဲ့အပေါ်မှာလည်းကျမတို့ရယူရတယ်ပေါ့နော်ဥပမာဖြစ်တော့ចောင်းစီရိတ်ဆိုရင်မိဘတွေရဲ့ထဲဝင်နိုင်မှုက25ရာခိုင်နှုန်းတော့ပုံစံစီရဲ့25ရာခိုင်နှုန်းရှိမလားတော့6ရာခိုင်နှုန်းတော့ရှိမလားတော့ဆိုတော့ចောင်းလေးအားလုံးကလည်းဒီလိုပဲရောက်ကပ်ပြီးတော့အတွက်ချက်ပြီးတော့ဟိုတချို့လည်းဟိုအလူဟိုပေါ့နော်ဒီဟိုကိုယ်ရဲ့ဆက်ပြီးဆောင်နေတဲ့အလူရှင်လေးနဲ့လည်းပါလာရှိလို့တချို့ကလည်းမိဘဆရာသင်ရဲ့ဟိုအကူပြီးတော့ဆိုင်ရတာလည်းရှိပါလားအဲတချို့ကျမကြီးဘက်မှလည်းအလိုပဲပေါ့နော်ဒီကျမတို့ကနိုင်ငံကအဖွဲ့အစည်းရမုံတွေကြီးပဲမဟုတ်ပဲနဲ့ဒီကိုလူနာတွေမှဖြစ်စီဒီလူရှင်တွေမှဖြစ်စီပေါ့ကိုရဲသူရသားတွေကြားထဲမှာတချို့ကဟိုထမင်းလူတွေတို့နော်ဟိုအစာသောက်လူတွေတို့ဆေးဝါးလူတွေဆိုတဲ့အဖွဲ့လေးရှိသလိုဒီလားဒီကိုယ်တိုင်လည်းသူတို့ပါဝင်ထဲဝင်နိုင်တဲ့ပမာဏတစ်ခုပေါ်မှာပေါ့နော်သူတို့ပါဝင်ထဲဝင်ကြတာလည်းရှိတော့ဟိုနိုင်ငံတကာရံမုံတွေလည်းအရေးကြီးပါတယ်သို့တော်လည်းကျမတို့နိုင်ငံတကာရံမုံတွေနဲ့ရှိရမဟုတ်ပဲနဲ့ရှိရှိပါနိုင်လို့ဆိုရင်တော့ဟိုကိုရဲ့လောက်ခလာစားဒါမှမဟုတ်ကိုရဲ့စီဝိုင်းအခြေအနေမှမူတည်ပြီးတော့ပါဝင်ထဲဝင်နိုင်တဲ့ရံမုံတွေနဲ့လည်းကျမတို့တချို့လည်းပတ်နေရတာရှိပါတယ်
ဟုတ်ကဲ့အခုညကတော့တောင်းဆုံးဝင်လို့လိုနေတာပေါ့နော်ဟုတ်ကဲ့ဟုတ်ကဲ့ပါဆရာဒါနဲ့ဒီလိုမျိုးတော့နော်အခက်ခဲတဲ့မျိုးမျိုးကြောင့်ဆရာမတို့ဒီရက်တွေနဲ့တော့မလုပ်ပြီးတော့ဒီမြန်မာဒီဒီကလူဒီကိုပါဟုတ်နော်ကိုကြီးပြင်းတဲ့ဒီနေဆက်ကိုထွက်ပြေးလာတဲ့ကြော်ဖြတ်ပြီးထွက်ပြေးလာတဲ့လူတွေလည်းမကောက်ဒီနေ့အမျိုးတွေကအခုကြီးအများကြီးဝမ်းသာဖို့ကောင်းပါတယ်ဆရာမအခုလိုဒီလိုလိုဖြည့်ချပေးတဲ့အတွက်လည်းဆရာမရဲ့အများကြီးကျေးဇူးတင်ပါတယ်
ဒါကတော့မေတော်စေကန်းတီထောင်သူဒေါက်တာစင်တီယာမောင်ကိုဒေါခင်မျိုးသက်ကတွေ့ဆုံမေးမြန်းထားတာကိုစူးစမ်းနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။လူမှုရွှေကင်းအစီအစဉ်မတိုင်ခင်မှာတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။ပြည်ပမှာနေထိုင်အလုပ်လုပ်ကိုင်းနေတဲ့မြန်မာနိုင်ငံသားတွေနိုင်ငံခြားငွေနဲ့ဝင်ငွေခွန်တွေပြန်ပြီးတော့မှပေးဆောင်နေကြရပါတယ်။အထူးသဖြင့်ကတော့နိုင်ငံကူးလက်မှတ်သက်တမ်းတိုးတဲ့အချိန်မှာသက်မှတ်ဝင်ငွေရဲ့နှစ်ရာခိုင်နှုန်းပေးဆောင်နေကြရကြောင်းပြပထွက်ခွာအလုပ်လုပ်ကိုင်းနေတဲ့မြန်မာတွေကပြောပါရယ်ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာမတ်တင်ကြီးထိုက်တင်ပြပေးထားပါရယ
်အရင်ပြီးတော့ရောက်ကျော်2020အခွန်နေဘူးမှမဆောင်ရတော့ဆိုပြီးတော့ဖြစ်သွားအဲ့ရနေစားပြီးတော့တမီးတို့မဆောင်ရဘာမှမဆောင်ရဘူးကျောင်းသားလဲကျောင်းသားမလို့အကြောင်းတော့မဟုတ်လေဟိုဝက်ဖီစာနဲ့လုံးလုံးနေသူတွေလည်းဒီမှာဒီကိုခုံမဆောင်ရတော့ဘယ်ဒီ2012လောက်ကနေစပြီးတော့
ဒီအမိန့်ကြောင့်ခုမှစပြီးရတာအရင်တော့ကဆိုတာဟို2010အရှိပိုင်းတော့ပြီးရတယ်အဲ့ဒီနောက်ပိုင်းမှာအဲ့ဒီစင်ကာပူနဲ့ဒီမြန်မာပြည်နဲ့ဒါပေတက်ဆေးရှင်းကိုလောက်ခွင့်မရှိဘူးဆိုတော့ agreement ရှိတယ်ဆိုပြီးတော့အဲ့တော့ဖြေလျှော့လိုက်တယ်ဆိုရအမျိုးကြားရတယ်
အော်သူတို့ကအဲ့လိုမျိုးဝင်ဝင်အချင်းချင်းတော့မတွေ့အောင်သူတို့ကကြည့်မှာကိုပါမစ်ကိုကြည့်ပြီးမှအဲ့လိုတွေ့တာရှိ
စင်ကာပူဂျပန်နဲ့မလေးရှားတို့မှာအလုပ်လုပ်သူတွေအခွန်မဆောင်ရတာဆယ်နှစ်ကျော်ရှိခဲ့ပြီးအခုတော့အခွန်ပြန်ဆောင်ရတော့မယ့်အခြေအနေကိုသူတို့က VOA ကိုပြောပြခဲ့တာပါပြည်ပမှာနေထိုင်အလုပ်လုပ်ကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့နိုင်ငံခြားငွေနဲ့ရရှိတဲ့လစာကနေနိုင်ငံခြားငွေနဲ့ပေးဆောင်ရတဲ့ဝင်ငွေကုန်ကို ဝင်ငွေကုန်ဥပဒေပုံမှာ၅ပုံမှာကွဲခခွေအရာကင်းလွတ်ခွင့်ပြုကြောင်း2021ခုနှစ်ဒီဇင်ဘာလ27ရက်နေ့ရက်စွဲနေ့မြန်မာအစိုးရကကြေညာခဲ့တာပါ2021ခုနှစ်ဇန်နဝါရီလ1ရက်နေ့မှာစတင်တက်ရောက်တဲ့နိုင်ငံခြားငွေနဲ့ဝင်ငွေကုန်ကင်းလွတ်ခွင့်ပြုမှုဟာ2023ခုနှစ်အောက်တိုဘာလ1ရက်နေ့မှာတော့အဆုံးသတ်သွားပါတယ်စစ်ကောင်စီအခြေခံဗိုလ်ချုပ်မှုကြီးမြောက်လိုက်လက်မှတ်ထိုးထုတ်ပ ในงานจ้างมาลูกๆตัวเรียนในงานจ้างหัวเนี่ยคงเปลี่ยนสังบุปยาชนะพิบารีดีพิเศษเช่นอุบลีการนัทเท่านั้นเสร็จต้องกุเนี่ยเอาตัวว่าละเดียนีการนี่นัทเท่านั้นเสร็จเลิกกุเนี่ยมันละต้องเสร็จเดียนีที่จุดเดียวไม่รู้เลยพบยาทับารีสิงคโปร์ยามาตันยงเย่ทบยันเชียร์โรสิงคโปร์มาลูกๆนี่จ่าเรียนยามาดูอ่ะคงสามจ้าบุได้จนทับีอ่ะคงมาสาวยันอ่ะในงานกุลละมาตัดดันตัวไปมามหดตัวลู กองเสียสัญญาลงเงินดีเลยลงมาปีบุลูนัทเท่านั้นเสร็จต้องกุญแจจีนยาบาร์เดสิงคโปร์มาอินพลอยเมนต์พาสอีปียาชิทัตุริโกเนซองลาซาสิงคโปร์ดอลลาร์ต้องทองเพื่อตั้มมาปีเอริกันเนียกายนงล่าสุดวิงเวกงเป็นสองบุตั้มมาบาร์เดพามันเนรัสเซเดปีอายาชิทัตุริโกรอเนซองลาซาสิงคโปร์ดอลลาร์จะทองเสียตั้มมาทับยีสกีพาส เอสพีตมารีการ์โรเนซองลาซาสิงคโปร์ดอลลาร์ทองเลียนเนวักพามิตมารีการ์โรเนซองลาซาสิงคโปร์ดอลลาร์เลียพิจตมาปีเอริเยนเนียกายนงโกลาซินวิงเวกงสังโบสิงคโปร์ยามาตยงอาทบยานาพิบารีเซซุนเนตคูจอคงเกลุเคียกันเนอคูโลคงเปียนสังยาเรปอมารอสิงคโปร์มาลุลงเนตูดีบลูทบอราชิจาบาดเล กูดูเจ้าก็ตัวเรื่องเบี้ยมันจะมาเราไม่กินแล้วก็แต่ประมาณนี้ใช่ลูกเราไก่เนี่ยมันยังทำยังเย่แต่ละวันเว่ยจะไปยังนัดเต็งนงตั้มมาปีวันเว่ยก็เนี่ยไก่โนยาแต่ละกูจะไปยังลีทองไปสองบุตรมาพี่เจ้าทำไปแม่ตัดตากูเอพี่ยันนัดทองตั้มมาปีมาพี่ตาเจ้าล่าสุดวันเว่ยก็แต่ละกูยันนัดทองไปยังไม่รู้ตัวกิวยังมาตั้งยงก็นัดทองนัดเสร็จต้องกูเนี่ย ดีเจมาล่ะนั่นเสียดีนี่มาจีน่าจะทบไปเลยจะประมาณนี้ปีแต่ละกูเห็นนั่นเต็งเอาวิงเวียตุ่มยังการอ่ะท้าวท่านเนี่ยเต็มใจไหนปีเอรีปกูมีอะไรก็รอแต่ละเปียมีวิงเวียเห็นแต่เต็งกูเห็นน้องตั้มมาพี่ปีวิงเวียกูเนี่ยยังไงโน่ซีเมียยาแต่ละกูเห็นต้องทำวิงเวียกูตั้มมาพี่ปีแม่แต่ต่างกูเห็นจะทำปีมาพี่ตาเจ้าล่าสุดวิงเวียกูพี่
แต่ละกูยังจะทำเปียไม่รู้จริงๆจะกับพบยาบาร์เลยจะประมาณลุงนี่เดี๋ยวมาสู้กันรอนั่นในงานจะลงคนสาวยามไม่สู้เลยเชนี่พอคู่ลูกพบยาบาร์เลยจะไปสู้ยากูแต่มีว่าจะรอว่าวิ่งเวกคงอดีตชาคู่จะไม่คนในภายในอารมณ์บริษัทเนี่ยแต่ละกูเปียนะเนี่ยวิ่งเวกว่ามือที่ยอดเลย
ไอ้เจ้าบ้านนี่มาดีกว่าเสียบีเอาไปสุดๆเนาะป้าบ้าพี่เอาคู่แม่เจ้าเราไงท่านเองมาลูกๆเต็มยามันเองทำยานี่เนาะชีกันลูกทำยากูล่าสุดวิ่งเว็บคนนั้นเท่าไงยาตั้มอ่ะปีวิ่งเว็บคนนี้ยากันเนาะยาแต่ละกูบัดยังอาเซ่ปีตุนจับบุท่านเองสายยามยามาตั้งยงกับจีนยาบาร์เลยท่านเองจวนหัวกอลาลูกตาจุนี่เนาะล่าสุดวิ่งเว็บเนี่ยยากันน้องปีสามยามเอ็ดลูกตั้มมาทับไปเมล์เลย ท่านเองมาคนสังทารเอสุยโนยามาเป็กกูเปียเมวิงเวกุนเดกันนี่ท่านมาสังทารเอคงงงโนจังเวกูเปียเมลูพบยาบาร์เอท่านเองจวนท่านเองกุลละมาตัดดันตัวร้าท่านเองด่าละมาเล่เล่ร้านเนี่ยมีตัวมีว่าพี่เจ้าตัดเด็กกันละมาซีโอไอชาวทามูดูเอป่าวเองกองเสียสัญญาลงเงินเอ็ดด้วยคนสังทารเอทักขันเจ็บยามเอลูเล่พบยาทาราบะ เดี๋ยวเราเริ่มอ่านเพลงบางกันบ่ดีอ่ะมาเลเซียอินโดนีเซียตังกูรียาตัวกับยามาตั้งยงถูกกันเลยสิ่งเก่าสิ่งเอ็คคงอุบัติเหตุยาวิงเวียนเนี่ยกันโน่คนสามเอ็มสุดเลยทุกอย่างจะดีเช่นทับไปเมลเลยวิงเวียนตั้งมาเช่นเนี่ยปัตตุลูโรท่านจะเป็นเนี่ยสิงคโปร์ในงานจุลูจีนยาทารามตัวยาบาบุอเมริกันสยามยามาตั้งยงมาโรวิงเวียนกงปีสามจีสยา
မတင်ကြီးထိုင်စုစည်းတင်ပြပေးခဲ့တဲ့စီးပွားရေးခန္ဓာပါရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ဒီသတင်းပတ်မှာတော့ Clean ရန်ကုန်ရဲ့အဟာရအလှူကြောင်းကိုတင်ပြပေးထားပါတယ်လက်ရှိအခြေအနေအရအဟာရပြည့်ဝအောင်စားနိုင်မှုခက်ခဲတဲ့ဆေးဘေးဒုက္ခတွေအထူးသဖြင့်ကလေးငယ်လေးတွေအတွက်အဟာရအလှူလုပ်ပေးနေတဲ့ Clean ရန်ကုန်အဖွဲ့ကမတင်စာအေးကိုမဆုမြတ်မွန်ကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ပြထားတာရှုစားနာဆင်ပါရှင်
မြန်မာနိုင်ငံမှာဒီမြို့တွေတန်ရှင်းတာယာလှပစီကိုရည်ရွယ်လှုပ်ဆောင်ခဲ့တဲ့ကလေးမြန်ကောင်အဖွဲ့ဟာအခုတော့ဒီကရင်နီမြေထဲမှာရှိတဲ့ဆေးဘေးဒုက္ခတွေပြည်သူတွေရဲ့အခြေခံလိုအပ်ချက်တွေကိုကူညီလှုပ်ဆောင်ပေးနေပါတယ်။ဆေးဘေးကြောင့်ဘေးလွတ်ရာမှာထွက်ပြေးနေကြရတဲ့ပြည်သူတွေအထူးသဖြင့်ကလေးငယ်တွေအနေနဲ့အာဟာရပြည့်ဝအောင်စားနိုင်ဖို့အတွက်အခက်အခဲရှိတာကြောင့်ကလေးမြန်ကောင်အဖွဲ့ကဒီအာဟာရအလှူတွေကိုလုပ်ပေးနေတာဖြစ်ပါတယ်။ပြည်သူတွေလှူဒန်းကြတဲ့အလှူနဲ့ဒီပြည်သူတွေကိုပြန်ပြီးတော့တတ်နိုင်တဲ့ဘက်ကလှုပ်အားဌာနလှုပ်ပေးနေတာဖြစ်တယ်လို့ကလေးမြန်ကောင်အဖွဲ့ကမတ်တင်စာအေးကပြောပါတယ်။ကယင်နီနယ်ထဲမှာရှိတဲ့စစ်ပေးရှောင်စခန်း100ကျော်မှာဒီအာဟာရအလှူနေ့တိုင်းလှုပ်ပေးနေတဲ့မတ်တင်စာအေးနဲ့မေးမြန်းထားပါတယ်ရှင်
။အဲကျွန်တော်တို့ကလေးမြန်ကောင်အနေနဲ့ကတော့အခုစစ်ပေးရှောင်သွေးချင်းတွေကပြောရမယ်ဆိုလို့ရှင်စစ်ရှောင်လာတဲ့အခါမှာသူတို့ကအဝတ်တည်းကိုလုပ်နေလာကြရတယ်။အဲ့တော့သူတို့ရဲ့ဒီပြောရမယ်ဆိုလို့ရှင်စီးပွားရေးအကုန်လုံးပေါ့နော်လက်လွတ်ခဲ့ရတယ်ပေါ့နော်။ပေါ်ပိုင်ဆိုင်မှုတွေလက်လွတ်ပြီးလာတဲ့အခါကျတော့သူတို့မှာကအလုတ်ကင်မရှိဘူးဝင်းဝေမရှိဘူးဝင်းဝေမရှိတဲ့အခါကျတော့ဒီဘက်တော်တဲ့တောင်ထဲမှာကကလေးလူကြီးကစားလို့ရှင်အသီးရွက်တွေပေါ့နော်။ဥမာဖယုံရွက်ဖယုံမျိုးအဲ့လိုမျိုးတွေကူးစားရတယ်။တော်တော်များများကအသားငယ်စားဖို့ဆိုတာသူတို့အတွက်အရန်ဝေးခဲ့တယ်ပေါ့နော်။ဝေးခဲ့တော့ကျွန်တော်တို့ကပြန်စဉ်းစားကြည့်ရတဲ့အခါမှာဒီအာဟာရဌာနတစ်နက်ကအသားငယ်လေးနဲ့ကောင်းကောင်းလေးစားရမယ်ဆိုလို့ရှင်သူတို့စစ်ချောင်းစကန်ရပြည်သူတွေရောကလေးတွေရောပျော်ကြရတယ်ပေါ့နော်။ကလေးလူကြီးတွေအားလုံးပျော်ကြရတယ်။နောက်တစ်ဖက်မှာကြတော့လေအာဟာရပိုင်းဆိုင်ရာပေါ့မှာကျွန်တော်တို့အစားအုပ်စုတုံးတုံးများတောက်အောင်ကျွေးရဆိုတော့အာဟာရပိုင်းဆိုင်ရာအရာလေဒါသူတို့အတွက်ကခန္ဓာကိုယ်ကျန်းမာကြံ့ခိုင်ဖို့ပေါ့ပြီးလို့ရှိရင်စိတ်ဓာတ်ပိုင်းဆိုင်ရာလေးလေဩငါတို့အသားဟင်းလေးနဲ့စားရပါလားဆိုတော့စိတ်ကလေးကြတော့သူတို့ပျော်တယ်ပေါ့နော်အဲအဲ့တည်းကြောင့်ကျွန်တော်တို့ကထောက်လျှောက်ဒီနေ့ဒီချိန်ထိကိုအဲဒီအစ်စ်ကြောင့်စကန်လေးမှာအာဟာရဌာနကျွေးရလေးလေးကိုထောက်လျှောက်ပြုလုပ်နေတာဖြစ်ပါတယ်မဟုတ်
โอเคซอညီမခုနဆော့ဆော့ရှင်းပြခဲ့တယ်လို့ပေါ့เนาะဒီအဟာရအလှူလုပ်တဲ့အခါမှာဒီအစားတောက်ကျွေးတယ်ဆိုတာမျိုးတက်ကိုတကယ်ကိုဒီအဟာရဖြစ်အောင်လို့ဟင်းနေကိုစီစဉ်ပြီးတော့ကျွေးတဲ့အခါကျတော့အဲ့လိုမျိုးချက်ပြုတ်ကျွေးနိုင်ဖို့အတွက်ကိုရောဘယ်လိုမျိုးစဉ်းစားစီစဉ်လဲဆိုတာလည်းရှင်းပြပါပါရှင့်
အဲပုံမှန်ဆိုလို့ရှိရင်ညီမတို့ကိုယ်တိုင်ပေါ့နော်အဲကိုယ်တိုင်ဝယ်ချမ်းတယ်ပြီးလို့ရှိရင်ကိုယ်တိုင်ပဲချက်ပြုတ်တယ်ပေါ့နော်အဲနောက်ပိုင်းမှာအဲညီမတို့စားလုပ်တဲ့အချိန်မှာတော့စစ်ကြောင်စကန်ဒဲသေးတယ်အခု2023မှာကျတော့စစ်ကြောင်စကန်တွေကယာကျော်တွေဖြစ်လာတယ်ဖြစ်လာတဲ့အခါကျတော့ညီမတို့ကအဲကိုယ်တိုင်ချက်တဲ့အခါလေးလည်းရှိတယ်အဲစကန်တွေကိုအကူအညီတောင်းပြီးတော့အဲသူတို့ကူညီပေးနိုင်မလားပေါ့နော်ကူညီပေးနိုင်မလားဆိုပြီးတော့စကန်ကိုအကူအညီတောင်းပြီးချက်ခိုင်းတာမျိုးလေးရှိရယ်ပေါ့နော
်ညီမတို့ကလေးညံကုန်ဖွဲ့ရတင်တဲ့ဓာတ်ပုံတွေမှာဆိုလို့ရှိရင်ဒီကလေးတွေအပါတရစားတာတွေ့ရတယ်ပေါ့လေဆိုတော့
ဟုတ်
ဒီစေဘေးဒုက္ခဟိုဒယ်တွေအတွက်ပေါ့နော်စေဘေးရှောင်နေရတဲ့တွေအတွက်အခုလိုမျိုးဒီအာဟာရဟိုအလူများများလုံးနိုင်ဖို့အတွက်ကရောဘလောက်လိုအပ်နေရလို့ညီမတို့ပြောလို့ရနိုင်ပါလဲရှင
်ဟုတ်လိုအပ်ပါတယ်အမဟိုတော်တော်များများအဖြစ်ကလေဒီဘက်မှာကဟိုသူတို့မှာတေးသာလဲအမရယ်စားဖို့ကခွင့်လန်းမရှိဘူးပေါ့နော်ခွင့်လန်းမရှိဘူးတေးသာစားနိုင်တဲ့အနေအထားလဲနေတယ်အာဟာရဘိုင်းဆိုင်ရာအဖြစ်ညီမတို့ကျွမ်းမရေရှူရောင်ကကြည့်မယ်ဆိုလို့ရှိရင်လေဒီအသားဟင်းလေးမပါဘူးအဲအသားဟင်းမပါရင်တော့ပဲလေးပါရမယ်ပေါ့နော်ပဲလေးပါရမယ်ဒါပေမဲ့ဒီဘက်မှာကျတော့အဲသူသမင်းဟင်းစားလို့ရှိရင်အဲသမင်းလေးပါရမယ်ရေလွန်ပြုတ်အသီးရွက်လေးတစ်ခုပါရမယ်ပေါ့နော်အဲ့လိုမျိုးလေးဆိုတော့ညီမတို့ကဆစ်ဆောင်စကန်နေမှာဆေးလိုက်ကုနေတဲ့အခါကျတော့ဒါမျိုးတွေကိုအများကြီးတွေ့ရတယ်ပေါ့နော်တွေ့ရတဲ့အခါကျတော့အာဒီလိုမျိုးဆိုရင်တော့ရေရှည်မဖြစ်ဘူးအဲကိုကျွေးနိုင်တယ်တနက်ဆိုလဲတနက်အဖြစ်ပေါ့နော်အသားဟင်းလေးနဲ့အာဟာရချီအောင်လေးကျွေးမယ်ဆိုပြီးတော့ညီမတို့အဲ့မှာစပြီးတော့ဒီလိုလေးတွေစီစဉ်ဖြစ်တာပေါ့ဟုတ်ကဲ့
ဆိုတော့ဒီစပေးရှောင်းစကန်နေမှာကျမတို့တင်တဲ့ဓာတ်ပုံတွေမှာကြည့်ရခလင်းငယ်လေးတွေတော်တော်များပုံရပါတယ်ဆိုတော့သူတို့ရဲ့ပေါ့နော်ဒီစိတ်ပိုင်းရုပ်ပိုင်းအခြေအနေကိုရောညီမဘယ်လိုမျိုးသုံးသပ်မိလဲကိုရာရလဲဒီကျမရေးဦးစားပေါ့နော်အကူညီပေးနေတဲ့လူတယောက်အနေနဲ့ဘယ်လိုမျိုးသုံးသပ်မိပါလဲရှင
့်ခလေးတွေကတော့ဗာစိတ်ပိုင်းဆိုင်ရာအဖြစ်ကအများအဖြစ်ကတော့ဟိုခလေးပေါ့အရန်ငယ်တဲ့ခလေးတွေကတော့ဒီဆစ်ရှောင်းလာရတယ်ဆိုတဲ့အထက်သူတို့ကဟိုမိဘတွေကလည်းကြောက်မှာဆိုတော့သူတို့ကကျားနေရသွားနေလာအောင်ပဲဥမာလက်ရှိလိုက်ကွာဖြစ်တယ်ဆိုလိုက်ကွာကလေးရေဆိုလို့ရှင်ဒီဘက်လာရင်ဘယ်လာမလဲဆိုတော့ဒီဘက်နေနေကိုခဏလာလေရအမျိုးအိမ်ခဏလာပြီဒီလိုမျိုးလေးပြောတာအရန်ငယ်တဲ့ကလေးတွေကတော့တိတ်မတည်ဘူးဒါပေမဲ့အဲသူတို့ကဘာသွားတည်လဲဆိုတော့လူကြီးကဘလောက်ပဲအဲ့လိုမျိုးလှဲ့လှဲ့ပြော Airstrike ကအမြဲကြီးလက်နက်ကြီးကအမြဲရှိတဲ့အခါကျတော့အဲလေးငယ်ဆိုတဲ့အခါမှာမိဘတွေကဘုံဖို့ကျင်းနေဝင်ဘုံဖို့ကျင်းနေဝင်ဆိုတဲ့အချိန်မှာကလေးတွေကဆဆအုံဆုံးကျင်းတော့ဟာလေးမြန်ကြီးပေါ့နော်လေးမြန်ကြီးဆိုပြီးသူက
โอ้ยจมารุเงินเราเยอะเช่นที่เยอะเช่นที่เราโกโก้ไรเลี้ยงเนี่ยยันต้องบอกจ้าลุงเนี่ยปัจจุบันเจ้ามาเพื่อการเพื่อไหนเนี่ยท้ายแม่เราไปเนี่ยมาตัวถ้าหัวจ้าละก็ถ้าลาลุ่งเชียงอารมณ์ปกติเนี่ยวิญญาณเลยไม่รู้เชียงอารมณ์ตีเนี่ยสเวปพาวตัวเสียเจ้ามาตัวเสวะเสวะก็จะเลี้ยงเนี่ยจ้าวีแล้วแต่จิตใจทุบิโซเชียงตัวจ้าวเด็กคลีตัวเราแม่ๆมาเราแม่เด็กชอบมาเลี้ยงจ้าวเนี่ยจ้าวมาตัวลาเลี้ยงตัวใหญ่
ကျမဆူမြတ်မောင်ပါစေဘေးဒုက္ခသည်တွေအထူးသဖြင့်ကလင်းငယ်လေးတွေအတွက်အာဟာရအလှူလုပ်ပေးနေတဲ့ကလင်းညံကုန်ဦးစာမဆိုရှယ်မီဒီယာပေါ်မှာတွေ့ရပါတယ်ဆိုတော့အဲ့လိုမျိုးလုပ်ပေးဖြစ်တာကိုလည်းမအောင်ရှင်းပြပါလားရှင်ဒီကတော့မှညီမကိုဒီပေါ်ဒီတောင်တန်းဒေသကြောက်ခါသာညီမတို့နေရာအရင်အေးတယ်ပေါ့နော်ညီမရောက်သွားတဲ့အချိန်6လပိုင်းဆိုတော့မိုးရင်းကာလလေးဖြစ်တယ်အရင်အေးတယ်အရင်အေးတော ကမ်းမြောင်မှာရှိတဲ့ Hamas တွေပေါ် Israel တိုက်ခိုက်နေပုံတွေဟာမျိုးဆက်သစ်တွေကြားမှာအမုန်းတရားတွေအမြင့်တွေစီနိုင်တယ်လို့ဥရောပသက်မကနိုင်ငံခြားရေးမူဝါဒရေးရာအကြီးအကဲ Joseph Borrell ကဒီကနေ့ပဲပြောလိုက်ပါတယ်။ Israel နိုင်ငံခြားရေးဝန်ကြီး Israel Katz ပါလက်စတိုင်းထိပ်တန်းတန်တမန် Riyad al-Maliki တို့နဲ့ EU ဝန်ကြီးတွေရဲ့တိကျတွေ့ဆုံဆွေးနွေးပွဲမတိုင်ခင်မှာအခုလိုပြောလိုက်တာပါ။ဂါဇာမှာအရသာတိုက်စုံမှုတွေများပြားနေတဲ့ပေါ်ဝေဖန်နေတဲ့အနောက်နိုင်ငံတွေကအရာရှိတွေမှာ EU နိုင်ငံခြားရေးမူဝါဒရေးရာအကြီးအကဲလဲအပါအဝင်ဖြစ်ပါရဲ့ရှင်။အိန္ဒိယနိုင်ငံအယုဒယာမြို့ကတမိုင်းဝင်မွတ်စလင်ဘလီတည်ရှိခဲ့တဲ့နေရာမှာတိဆောက်ထားတဲ့ဟိန္ဒူဘုရားကျောင်းတစ်ဖွင့်ပွဲကိုအိန္ဒိယဝန်ကြီးချုပ် Narendra Modi ကဒီကနေ့ပဲတွားရောက်ဖွင့်ပေးခဲ့ပါတယ်။ဟိန္ဒူဘာသာဝင်တွေယုံကြည်ကိုးကွယ်ရာယာမနဖျားအတွက်ရည်စူးဆောက်လုပ်ထားတဲ့ဘုရားကျောင်းကိုလာမယ့်ရွေးကောက်ပွဲဟိန္ဒူမဲဆန္ဒရှင်တွေကိုဆွဲဆောင်နိုင်မှုအတွက်ရည်ရွယ်ပြီးတော့အခုလိုဝန်ကြီးချုပ် Modi ကိုယ်တိုင်ဖွင့်ပေးခဲ့တာပါ။ရွေးရဝတ်ဆောင်ဝတ်ဆင်ထားတဲ့ဝန်ကြီးချုပ် Modi ကိုယ်တိုင်တက်ရောက်တဲ့ဒီဘုရားကျောင်းဖွင့်ပွဲကိုဟိန္ဒူဘုန်းတော်ကြီးတွေကဦးဆောင်ကျင်းပခဲ့ပါတယ်။အာဖဂန်နစ္စတန်အနီးကပါကစ္စတန်အနောက်တောင်ပိုင်းဒေသမှာလုံခြုံရေးတပ်ဖွဲ့တွေနဲ့စစ်သွေးကြွတွေကြားအပြန်အလှန်ပစ်ခတ်မှုတွေကြောင့်စစ်သွေးကြွ9ဦးသေဆုံးခဲ့တယ်လို့ပါကစ္စတန်စစ်တပ်ကပြောပါတယ်။ဘလူးကတ်စတန်ပြည်နယ်ဇော့ခရိုင်မှာဖြစ်ခဲ့တဲ့ပစ်ခတ်မှုပြီးလက်နက်ခဲယမ်းတွေသိမ်းဆည်းရမိခဲ့တယ်လို့လည်းစစ်တပ်ကအကြေညာထုတ်ပြန်ကြမှာဖော်ပြထားပါတယ်ရှင်။
ဒီနေ့ညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်လီကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစီတူဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ခနော်လီယက်စတီနော်နဲ့ဂျိုကီလ်တို့ဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်ရတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။VOA ရ